Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2022ခုနှစ်အောက်တိုဘာလ3ရက်တနင်္လာနေ့မနေ့ဖက်အတန်းလွင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ဖက်အတန်းလွင့်အစည်းအဝေးကိုတာဝန်ယူတင်ဆက်တော်မှာပါ
။မင်္ဂလာမနေ့ခင်ဗျာသောတာရှင်များရှင်ကျွန်မတင်ကီထိုက်ပါ။ဒီမနေ့ခင်ထိတ်တန်းရောက်တဲ့နေ့တည်းမှာတော့ယူကရိန်းကအဓိကကျတဲ့လိုင်မန်မျိုးကိုရုရှားထံကနေအပြည့်အဝပြန်လည်သိမ်းယူလိုက်ပြီလို့ယူကရိန်းကတင်းတင်းကနေနေမှာကြေညာပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဘောလုံးပွဲရှုံတာမကျေနပ်တဲ့ပွဲကြည့်သူတွေရုံရင်ဆန်ကပ်ဖြစ်မှုအတွင်းသေဆုံးရသူ125ဦးရှိတယ်လို့အာဏာပိုင်တို့ကပြောပါတယ်။အမေရိကန်ပြည်တော်စုမှာတော့ဟာရီကိန်းအူရန်ကြောင့်သေဆုံးရသူဟာတင်းတင်းကနေနေမှာအနည်းဆုံး50တယောက်ထိရှိနေပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေနှာစင်ချရပါမယ်ရှင်။
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေအပြီးမှာတော့သတင်းဆောင်မားနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ
် Several developing countries are performing above expectations relative to their level of development
ကမ္ဘာစံသစ်တည်ထွင်မှုဆိုင်ရာအညွန်ကိန်းတွေအကြောင်းကိုဆောင်းပါးထဲမှာမကြာမီပဲအပြည့်အစုံကိုနားတော်တာဆင်ရပါမယ်အဲ့ဒီနောက်မှာတော့ရေဘေးတန်တင်ခဲ့တဲ့ပါကစ္စတန်မှာယထာလာနေပြတ်ကုန်လို့ကုန်တင်ကင်ချအလုပ်သမားတွေလည်းအလုပ်လက်မဲ့ဖြစ်ကုန်ကြပါတယ်ရာသီဥတုပြောင်းလဲလာမှုအတွက်တာဝန်ရှိတဲ့ချမ်းသာတဲ့နိုင်ငံတွေအနေနဲ့ပါကစ္စတန်ကိုကူညီထောက်ပံ့သင့်တယ်လို့အခွင့်အရေးလှုပ်ရှားသူတွေကတောင်းဆိုကြပါတယ်ဒီလိုဆောင်းပါးတွေကိုဇက်တိုက်ထုံးလွှင့်ပေးပါမယ်အဲ့ဒီနောက်မှာတော့မီဒီယာမြင်ကွင်းမြန်မာပြည်ကဖေးစာသတင်းတွေကတူတာထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းဇက်တိုက်ထုံးလွှင့်ပေးဖို့စီစဉ်ထားပါတယ်အခုတော့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့အတူကျွန်တော်ဇော်မိုးကျော်တို့ကပြောပြပါမယ်
ယူကရိန်းနိုင်ငံအရှေ့ပိုင်းကထောက်ပံ့ပို့ဆောင်ရေးအချက်ချာကြတဲ့လိုင်မန်မျိုးကိုအပြည့်အဝထိန်းချုပ်လိုက်ကြောင်းယူကရိန်းကတင်းတင်းကြပ်ကြွနေမှာပြောပါတယ်။ဒီဒေသဟာဆိုရင်ပြီးခဲ့တဲ့သတင်းပတ်အတွင်းရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားရဲ့ပိုင်နယ်အဖြစ်ကြီးညာခဲ့တဲ့အထက်မှာတစ်စိတ်တစ်ပိုင်အဖြစ်ပါဝင်ပါတယ်။လိုင်မန်ဟာအပြည့်အဝရှင်းလင်းပြီးဖြစ်ကြောင်းယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီကသူ့ရဲ့ Telegram မှာတင်ထားတဲ့ဗီဒီယိုအတူတည်းမှာကြီးညာထားပါတယ်။လိုင်မန်မျိုးရဲ့အခြေအနေနဲ့ပတ်သက်လို့တော့ရုရှားဘက်ကတင်းနှင်းကနေနေမှာတစုံတရာမပြောပါဘူး။ဒါပေမဲ့ယူကရိန်းတပ်တွေအဝိုင်းခံရမှာစိုးရိမ်တာကြောင့်အဲ့ဒီဒေသရင်းကရုရှားတပ်တွေဆုတ်ခွာထားကြောင်းစနေနေ့မှာရုရှားဘက်ကပြောဆိုထားပါတယ်။လိုင်မန်မျိုးကိုရုရှားတို့ကမေလအတွင်းမှာသိမ်းယူခဲ့တာဖြစ်ပြီးဒွန်းနက်စ်ဒေသမြောက်ပိုင်းစစ်ဆင်ရေးအတွက်တေယူပို့ဆောင်ရေးနဲ့ထောက်ပံ့ပို့ဆောင်ရေးအချက်အချာဖြစ်အသုံးပြုခဲ့တာပါ။ပြီးခဲ့တဲ့လအတွင်းယူကရိန်းတပ်ဖွဲ့တွေကနိုင်ငံအရှေ့မြောက်ပိုင်းခါခီဒေသတဝန်တိုက်ခိုက်နေပြီးရုရှားတပ်ဖွဲ့တွေကိုသူတို့နယ်စပ်ထိတိုက်ထုတ်နေပြီးနောက်ပိုင်းအခုလိုင်မန်မြို့ကိုရုရှားတို့လက်လွတ်ရမှုဟာအကြီးမားဆုံးဆုံးရှုံးမှုလည်းဖြစ်ပါတယ်။စစ်မြေပြင်မှာပူတင်ဆက်ပြီးရှုံးနိမ့်သွားလိမ့်မယ်လို့အမေရိကန်ဗဟိုထောက်လှမ်းရေးဌာန CIA ရဲ့ညွှန်ကြားရေးမှူးဟောင်းဒေးဗစ်ပေထရက်စ်က ABC ရုပ်သံရဲ့ This Week အစီအစဉ်မှာပြောပါတယ်။မေးစရာမေးခွန်းတစ်ခုကတော့ရုရှားတပ်ဖွဲ့တွေဘယ်အချိန်မှစပြီးလက်နက်ချမလဲဆိုတာဖြစ်တယ်လို့လည်းသူကပြောပါတယ်။ယူကရိန်းကိုနျူကလ িয়ার လက်နက်တွေနဲ့တိုက်ခိုက်ဖို့ပူတင်ရဲ့ချင်းချမှုကလည်းဒီအခြေအနေကိုပြောင်းလဲသွားမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ရှင
်။ယူကရိန်းစစ်ပွဲအတွင်းတမ်ပတ်တိုက်ခိုက်မှုတွေနဲ့အသက်ဆုံးရှုံးမှုတွေရပ်တန့်ဖို့ပိုဟမ်မင်းကြီးဖရန်စစ်ကရုရှားသမ္မတဗလာဒီမာပူတင်ကိုတောင်းဆိုလိုက်ပါတယ်။ပထမဦးစွာပန်ကြားလိုတာကတော့ရုရှားသမ္မတအနေနဲ့ပြည်သူလူထုအပေါ်မြင့်တာထားတဲ့အနေနဲ့အကြမ်းဖက်မှုတွေနဲ့တိုက်ဆုံမှုတွေတန်တရားကိုအဆုံးသတ်ဖို့တောင်းပန်ခြင်းပါတယ်လို့ပိုယန်မင်းကြီးဖရန်စစ်ကဗာတီကန်တောင်းတော်ရဲ့စိန့်ပီတာယင်မင်မှာပြုလုပ်တဲ့တင်းနှင်းခွင်နေနေဆူတောင်းပွဲမှာမိန့်ကြားခဲ့တာဖြစ်ပါတယ်ဖေဗရူလာ24ရက်နေ့မှာယူကရိန်းကိုရုရှားတပ်တွေကျူးကျော်ခြင်းကစလို့ပိုယန်မင်းကြီးကအပြင်းထန်ဆုံးမှတ်ချက်ပေးခဲ့တာလည်းဖြစ်ပါတယ်တချိန်တည်းမှာပဲရန်လူကျူးကျော်မှုတွေကြောင့်အပြင်းအထန်ဒုက္ခခံစားနေရတဲ့ယူကရိန်းပြည်သူတွေရဲ့တမရကိုလည်းငြိမ်းချမ်းရေးဆွေးနွေးဖို့အလေးအနက်ထားကမ်းလှမ်းပါလို့ပိုဟန်မင်းကြီးကတိုက်တွန်းခဲ့ပါတယ်။ဒါအပြင်ပြီးခဲ့တဲ့ရက်ပိုင်းအတွင်းနိုင်ငံတကာဥပဒေတွေနဲ့ဆန့်ကျင်တဲ့လုပ်ရည်တွေဖြစ်ပေါ်ခဲ့ပြီးနျူကလ িয়ার သုံးတိုက်ခိုက်မဲ့အန်ဒီရပိုတိုးလာတဲ့အတွက်သူ့အနေနဲ့လွန်စွာမှစွန့်ရင်ပူပန်မိတယ်လို့လည်းပိုဟန်မင်းကြီးဖရန်စစ်ကပြောဆိုခဲ့ပါတယ်။စက်တင်ဘာလ30ရက်နေ့ကရုရှားသမ္မတပူတင်ကယူကရိန်းရဲ့နယ်မြေ၄ခုကိုသိမ်းပိုက်ကြောင်းနဲ့နျူကလ িয়ার လက်နက်နဲ့ချင်းချောက်ပြောဆိုခဲ့ပြီးနောက်ပုံယဟန်မင်းကြီးရဲ့ပန်ကြားချက်ထွက်ပေါ်လာတာလည်းဖြစ်ပါရခင်ဗျာ
။အီရန်နိုင်ငံမှာရဲကထိမ့်သိမ်းထားစဉ်အတွင်းအမျိုးသမီးငယ်တဦးသေဆုံးခဲ့ရမှုအပေါ်ဆန္ဒပြပွဲတွေဟာဆိုရင်နိုင်ငံကိုမတည်မငြိမ်ဖြစ်စေနိုင်ကြောင်းအီရန်လွှတ်တော်ဥက္ကဋ္ဌကတင်းနှင်းကနေမှာသတိပေးလိုက်ပြီး တည်ငြိမ်ရေးကိုချင်းချောက်သူတွေလို့သုံးနှုန်းပြောဆိုပြီးလုံခြုံရေးတပ်ဖွဲ့တွေကပြင်းပြင်းထန်ထန်ကင်တွယ်ဖို့လဲတိုက်တွန်းပါတယ်အခုဆန္ဒပြပွဲတွေဟာအရင်ကဆန္ဒပြပွဲတွေနဲ့မတူချောင်းအရင်ကကျောင်းဆရာတွေနဲ့အငိမ့်စားတွေဆန္ဒပြခဲ့ချတာကပြုပြင်ပြောင်းလဲရေးကိုရည်ရွယ်တာဖြစ်ကြောင်းအခုဆန္ဒပြပွဲတွေကတော့အစိုးရဖြုတ်ချရေးကိုရည်ရွယ်တာလို့မိုဟာမက်ဘဲခါခါလီဘာကလွှတ်တော်မတ်တွေကိုပြောဆိုတဲ့အကြောင်းလွှတ်တော်ရဲ့ website မှာဖော်ပြထားပါတယ်။အရင်ကဆန္ဒပြပွဲတွေရဲ့အရေးကြီးတဲ့အချက်ကသူတို့ဟာပြုပြင်ပြောင်းလဲရေးအတွက်ဖြစ်ပြီးစနစ်ကိုဖြိုချဖို့မရည်ရွယ်ကြောင်းဆန္ဒပြဖို့ဘလို့အကြောင်းမဲ့ဖြစ်ဖြစ်ဆန္ဒပြပွဲတွေကိုမတည်မငြိမ်ဖြစ်စေရင်းနဲ့စနစ်တွေကိုဖြိုချရေးဘက်ကိုဥမတီဖို့ပြောကြားလိုကြောင်းလည်းသူကပြောပါတယ်။အီရန်မှာအစ္စလမ်ဘာသာနဲ့အညီဝတ်စားစီရင်ဖို့တင်းကြပ်ထားတဲ့စီကံကိုမလိုက်နာဘူးဆိုတဲ့ဆွတ်ဆွဲချက်နဲ့အသက်22နှစ်အရွယ်အမျိုးသမီးမာရှာအာမီနီကိုမြို့တော်တေရန်မှာဘာသာရေးရဲတွေကဖမ်းဆီးထိန်းသိမ်းထားစဉ်တေဆုံးခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းလူပေါင်းထောင်ချီလမ်းပေါ်ထွက်ဆန္ဒပြပွဲတွေပေါ်ပေါက်နေတာဖြစ်ပါတယ်။အီရန်နိုင်ငံတွင်အမျိုးသမီးတွေအပေါ်ပြုတ်မှုဆက်ဆံမှုနောက်ဖိနှိပ်ချုပ်ချယ်မှုတွေကိုဆန္ဒပြသူတွေကမချေမနှက်ဖြစ်နေကြတာဖြစ်ပါတယ်။
အာဖဂန်နစ္စတန်အနောက်ဘက်ကျန်းကဟီရတ်မြို့မှာတနင်္ဂနွေနေ့တုန်းကအမျိုးသမီးတွေခြိတဲ့ဆန္ဒပြခဲ့တာကိုတာလီဘန်တွေကတနတ်တွေပစ်ပေါက်လူစုခွဲခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကကဘူးမြို့တော်မှာတောင်းသူမိန်ကလေးစာတင်ကန်းကိုအသေးခံဘုံခွဲတိုက်ခိုက်ခဲ့တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့အခုလိုဆန္ဒပြကြတာဖြစ်ပြီးရဲတွေကဆန္ဒပြသူအမျိုးသမီးတွေကိုရိုင်းနှက်ခဲ့တယ်လို့ဆန္ဒပြသူတွေကပြောဆိုပါတယ်။ကဘူးမြို့တော်ကမိန်ကလေးနဲ့ယောက်ျားကလေးအတန်းတွေခွဲထားတဲ့ရှိရအများစုရှိရအရက်ကစာတင်ကြောင်းမှာမိန်ကလေးအတန်းတွေရှိတဲ့ဘက်ကိုအသေးခံဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်35ဦးသေဆုံးပြီး82ဦးဒဏ်ရာရှိခဲ့ပါတယ်။သေဆုံးသူအများစုဟာမိန်ကလေးငယ်တွေဖြစ်ပါတယ်။ဒီတိုက်ခိုက်မှုကိုကန့်ကွက်တဲ့အနေနဲ့တနင်္ဂနွေနေ့ကဟီရတ်မြို့မှာတောင်းသူအမျိုးသမီး100လောက်ကဆန္ဒပြခဲ့တာဖြစ်ပါတယ်။သူတို့ကဟီရတ်တက္ကသိုလ်ကနေပြည်내အုပ်ချုပ်ရေးမှုရုံးကိုခြိတဲ့ဆန္ဒပြကြတာလို့ပြောဆိုပါတယ်။ပညာရေးဟာငါတို့ရဲ့အခွင့်အရေးလူမျိုးတုံးအောင်လှုပ်ဆောင်မှုဂျင်နိုဆိုက်ဟာရာဇဝတ်မှုဖြစ်တယ်လို့ကြွေးကြော်ကြပါတယ်။လက်နက်ကိုင်တာလီဘန်လုံခြုံရေးတွေတားမြစ်မှုကြောင့်ပြည်내အုပ်ချုပ်ရေးယုံထီတော်မရောက်ခဲ့ပါဘူး။အခြားတက္ကသိုလ်ကျောင်းသူတပွဲကလည်းကန့်ကွက်ဆန္ဒပြခဲ့ပေမဲ့တာလီဘန်တွေကတက္ကသိုလ်ဝင်တကားကိုပိတ်ထားတဲ့အတွက်လမ်းပေါ်တက်ပြီးဆန္ဒပြတဲ့အစဉ်ထီတော်မလုပ်နိုင်ခဲ့ပါဘူး။
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ524 kHz 12113540 kHz 8133512 kHz 5859နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA မြန်မာဘိုင်းအစီအစဉ်ရဲ့တနင်္လာနေ့မနက်ခင်းထိပ်တန်းရောက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။အင်ဒိုနီးရှားနိုင်ငံအရှေ့ဂျာဘာကဘောလုံးကွင်းတစ်ခုမှာစနေနေ့ညကလွတ်အုပ်ပြီးတာကြောင့်အနည်းဆုံးလူ125ဦးသေဆုံးခဲ့ရပြီးလူ180လောက်ဒဏ်ရာရခဲ့ပါတယ
်။ Pada saat telah selesai terjadi kekecewaan dari para penonton yang melihat tim kesayangannya
ဒီသူချမ်းမာရေးဆိုင်ရာယုံကအတီးပြူပြီးလက်ခံရရှိတဲ့နောက်ဆုံးရအချက်လက်တွေအရသေဆုံးသူ125ဦးရှိပါတယ်လို့အင်ဒိုနီးရှားရဲချုပ်လီတိုစီဂျစ်ကတနင်္ဂနွေနေ့မှာပြောဆိုတာဖြစ်ပါတယ်။အများစုကတော့လူတွေနင်းမိပြီးသေဆုံးခဲ့ကြရတာဖြစ်ပြီးရဲတပ်ဖွဲ့ဝင်2ဦးလည်းပါဝင်ကြောင်းအရှေ့ဂျာဘာရဲချုပ်နီကိုအာဖင်တာကသတင်းထောက်တီကိုပြောပါတယ်။သေဆုံးသူအရေအတွက်ကိုလည်းအရင်က124ဦးကနေ125ဦးထိရဲတပ်ဖွဲ့ကရှော့ချပါတယ်။တေဆုံးသူတွေတဲ့ကတချို့ကိုနှစ်ကြိမ်ထဲ့သွင်းတွက်ချက်ထားတာကိုအနာပိုင်းတို့တွေ့ခဲ့တာဖြစ်ပါတယ်။အင်ဒိုနီးရှားပရီးမီယာလိဂ်ဘောလုံးပွဲမှာပါစီဘာယာအသင်းကအင်ရှင်အာရီမာအသင်းကို3-2နဲ့နိုင်ပြီးတဲ့နောက်အင်ရှင်ပရိသတ်တွေကွင်းထဲကိုဆင်လာပြီးသူတို့အသင်းသားတွေကိုပြဿနာရှာရကနေပရိသတ်တွေနဲ့ရဲတွေရုံးရင်းဆန်ကစတင်ဖြစ်ပွားခဲ့တာလို့အရှိချာဘာရဲချုပ်ကပြောပါတယ်။ရဲတပ်ဖွဲ့ကပြိသက်တွေကိုပွဲချစဉ်ပေါ်ပြန်တက်ဖို့ပြောခဲ့ပေမဲ့ပြိသက်တွေကလက်မခံခဲ့ပဲရဲတွေကိုတိုက်ခိုက်ခဲ့ရကနေရဲတပ်ဖွဲ့ဘက်ကမျက်ရည်ရုံပုံတုံးပြီးနှိမ်နင်းတာဖြစ်ပါတယ်။ရဲတပ်ဖွဲ့ကမျက်ရည်ရုံပုံနဲ့နှိမ်နင်းတဲ့အချိန်မှာတော့ပြိသက်တွေဂိတ်ပေါက်ကိုထွက်ပြေးရကအတော်များများအသက်ရှူချက်တာတွေလူနင်းခံရတာတွေဖြစ်ခဲ့ပါတယ်။ဒဏ်ရာရတဲ့သူတွေရာပေါင်းများစွာကိုအနည်းကဆေးရုံကိုခေါ်သွားကြပေမဲ့လည်းဒီထဲမှာလမ်းမတင်တေဆုံးခဲ့တာတွေရှိသလိုစေယုံမှာကုသရင်းနဲ့တေဆုံးခဲ့သူတွေလည်းရှိပါတယ်ရှင်။
ကမ္ဘာရေနံထုတ်လုပ်ရောင်းချတဲ့နိုင်ငံများအဖွဲ့ Open နဲ့မဟာမိတ်တွေကနေ့စဉ်ရေနံစီပေပါတသန်း short chart ထုတ်လုပ်သွားဖို့လာမယ့်ဗုဒ္ဓဟူးနေ့အစည်းအဝေးမှာစဉ်းစားမယ်အကြောင်းနိစ္စစုအတိုင်းဝိုင်းကိုကိုကာဘီရိုက်တာသတင်းဌာနကတင်းငွေနေနေမှာဖော်ပြပါတယ်ထုတ်လုပ်မှု short chart ဖို့ကိုပြီးခဲ့တဲ့ရက်သက်တပတ်အတွင်းခံမှန်းတွက်ချက်ခဲ့ရမှာတော့နေ့စဉ်ရေနံစီပေါင်း5သိန်းကနေတသန်းအကြာ short chart ဖို့တတ်မှတ်ခဲ့ပေမဲ့အခုကတသန်းအထိ short ချဖို့စဉ်းစားနေတာဖြစ်ပါတယ် OPEC အဖွဲ့ဝင်နိုင်ငံတွေအပြင်ရုရှားလိုမဟာမိတ်နိုင်ငံတွေပါဝင်ပြီးဩစတြေးလျနိုင်ငံဗီယက်နာမြို့တော်မှာ2020ခုနှစ်မတ်လနောက်ပိုင်းပထမအဆုံးအကြိမ်လူချင်းတွဲဆုံတဲ့အစည်းအဝေးကိုပြုလုပ်မှာဖြစ်ပါတယ်နေ့အတော်ကြာအတွင်းအမြင့်ဆုံးအဖြစ်ရေနံစည်းတွေမတ်လမှာမြင့်တက်ခဲ့ပြီးဈေးကွက်မတည်ငြိမ်မှုအခြေအနေတွေကြွေးကြုံရနိုင်ချိန်မှာပဲထုတ်လုပ်မှုတွေ short ချဖို့စဉ်းစားလာတာဖြစ်ပါတယ် OPEC ရဲ့ဦးဆောင်တဲ့နိုင်ငံဖြစ်တဲ့ Arabia ကတော့ဈေးကွက်ကိုထိန်းနိုင်ဖို့ရင်းနှီးထုတ်လုပ်မှု short ချနိုင်တဲ့အကြောင်းကိုဩဂုတ်လကတည်းကပြောဆိုခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုအတွင်းတိုက်ခတ်ခဲ့တဲ့မုန်တိုင်းတွေတဲကအင်အားအပြင်းထန်ဆုံးမုန်တိုင်းတစ်ခုဖြစ်တဲ့ Hurricane Iran ကြောင့်သေဆုံးရသူဟာတနင်္ဂနွေနေ့မှာအနည်းဆုံး50တယောက်ထိရှိသွားပြီဖြစ်ပါတယ်။မုန်တိုင်းတန်တင်ဒေသတွေအတွင်းကလူတွေကိုကဲထုတ်နိုင်ရေးအတွက်ကယ်ဆယ်ရေးလုပ်သားတွေဆက်လက်ရှာဖွေနေကြပြီးအထူးသဖြင့်တော့အဆိုးဆုံးခံခဲ့ရတဲ့ Florida အနောက်တောင်ပိုင်းကန်နာတစ်လျှောက်မှာဆောင်ရွက်နေကြပါတယ်။တဦးတယောက်မှာမကြံစည်ရေးအတွက်ကယ်ဆယ်ရေးလုပ်သားတွေကတအိမ်ပြီးတအိမ်ရှာဖွေသွားမှာဖြစ်ကြောင်းပြည်ထောင်စုအရေးပေါ်စီမံခန့်ခွဲမှု Agency အခြေခံ Diane Criswell က CNN ရဲ့ State of the Union အစီအစဉ်မှာပြောဆိုခဲ့ပါတယ်။မုန်တိုင်းတံအဆိုးဆုံးခံရတဲ့ Florida ပြည်နယ်မှာလူပေါင်း8သိန်းကျော်လျှက်စင်ပြီးပြတ်တောက်မှုနဲ့ကြုံနေရဆဲဖြစ်ပါတယ်။ Florida ပြည်နယ်အနောက်တောင်ပိုင်းကမ်းရိုးတန်းနဲ့ Mexico ပင်လယ်ကွေ့တစ်လျှောက်ဗုဒ္ဓဟူးနေ့မှာ Hurricane မုန်တိုင်း Iran ဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်ရှင်
။ online လို့အပြည့်ပေးထားတဲ့ Hurricane မုန်တိုင်းဟာပုံမအပြင်းလာကတနင်္ဂနွေနေ့မှာအဆင့်လေးကိုရောက်ရှိပြီး Mexico နိုင်ငံအနောက်မြောက်ဘက် Pacific ကမ်းရိုးတန်းဒေသခရီးသွားလုပ်ငန်းတွေရှိတဲ့မဇလန်မြို့နဲ့ဆန်ဗလင်မြို့တွေအကြားကိုဥတည်နေပါတယ်။စနေနေ့တုန်းကဟာရီကိန်းမုန်တိုင်းအဖြစ်ပြောင်းလဲလာခဲ့တဲ့အော်လင်းဟာပုံမအပြင်းလာပြီးတနင်္ဂနွေနေ့အစောပိုင်းမှာလေတိုက်နှုန်းတစ်နာရီကိုမိုင်130လောက်အထိအကုန်းခဲ့တဲ့အကြောင်းအမေရိကန်အမျိုးသားဟာရီကိန်းစောင့်ကြည့်ရေးဌာနကပြောဆိုပါတယ်။မုန်တိုင်းဟာတနင်္ဂနွေနေ့နောက်ပိုင်းမှာခရီးသွားတွေလာရောက်ကြည့်ရှုလေးရှိတဲ့အချင်းတောင်ကြီးရှိရာမာရစ်ကျွန်းကိုဖြတ်ကျော်နိုင်ပြီးတနင်္လာနေ့ညပိုင်းဒါမှမဟုတ်အင်္ဂါနေ့မနက်ပိုင်းမှာလူနေထူထပ်တဲ့ကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခိုက်နိုင်ပါတယ်။ဆာဗလင်မြို့ကနေမဇလန်မြို့အထိတစ်လျှောက်လုံးကိုဟာရီကိန်းမုန်တိုင်းအန်ဒီရဲ့ရှိတဲ့အကြောင်းသတိပေးနှိုးဆော်ထားပါတယ်သတင်းတွေကိုတော့မတ်သိန်ကီထိုင်းနဲ့အတူကျွန်တော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါရမယ်။ပထမအဆုံးအနေနဲ့ကတော့ဆွစ်ဇာလန်နိုင်ငံဟာကမ္ဘာမှာတည်ထွင်ဖန်တီးမှုထိပ်တန်းနိုင်ငံအဖြစ်ကမ္ဘာညာနာပစ္စည်းမူပိုင်ခွင့်ဆိုင်ရာအဖွဲ့ WIPO ကသတ်မှတ်လိုက်ပြီးသူ့နောက်မှာတော့အမေရိကန်နဲ့ဆွီဒင်တို့ကလိုက်လာပါတယ်။2022ခုနှစ်ကမ္ဘာတလောတည်ထွင်ဖန်တီးမှုအညွှန်းကိန်းကို WIPO ကထုတ်ပြန်လိုက်တာဖြစ်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေလီဆာရှလိုင်းသတင်းပေးပို့ထားတာကိုတော့မတ်သိန်ကြီးထိုက်ကဆက်ပြီးပြောပြပေးပါမယ်
။နိုင်ငံပေါင်း132ခုရဲ့တီထွင်ဖန်တီးမှုဆိုင်ရာဆွမ်းဆောင်မှုအဆင့်ကိုသတ်မှတ်ဖို့အတွက် WIPO ကအညွှန်းကိန်း80လောက်တုံးခဲ့ပါတယ်။ဒီထဲမှာဆိုရင်နိုင်ငံတစ်ခုချင်းစီရဲ့နိုင်ငံရေးဝန်ကျင်ပညာရေးအခြေခံအဆောက်အုံစီးပွားရေးကျင်လည်မှုနဲ့တီထွင်ဖန်တီးမှုဗဟုသုတတို့လည်းပါဝင်ပါတယ်။အခုနောက်ဆုံးထုတ်အစီအခံစာမှာတော့အဆင့်တက်မှတ်မှုမှာစိတ်ဝင်စားပွဲဆောင်ရွက်ချက်တချို့ကိုတွေ့မြင်ရသလိုတိုးတက်လာတဲ့နိုင်ငံသစ်တချို့လည်းထွက်ပေါ်လာပါတယ်။ဆွစ်ဇာလန်ဟာဆိုရင်ထိပ်တန်းနိုင်ငံအဖြစ်ကိုထပ်ပြီးရောက်လာတာပါ။အမေရိကန်ပြည်ထောင်စုကတော့အဆင့်တစ်ဆင့်တိုးလာပြီးဒုတိယနေရာတက်မှတ်ခံရပြီးသူ့နောက်မှာတော့ဆွီဒင် UK နဲ့နယ်သာလန်တို့ရှိပါတယ်။အဆင့်7မှာရှိနေတဲ့တရုတ်ကတော့ဝင်းငွေအလဲအလတ်နိုင်ငံတွေထဲမှာဒီအဆင့်ထိရောက်လာတဲ့တခုတည်းသောနိုင်ငံဖြစ်တယ်လို့ကမ္ဘာအညွှန်းကိန်း Global Index ကိုပူးတွဲတီးဖြတ်သူစာချာဝွန်ဘင်းစင်ကပြောပါတယ်။တူရကီနဲ့အိန္ဒိယတို့လိုတခြားထွန်းတောက်စနိုင်ငံတွေကတော့ခိုင်မာအားကောင်းတဲ့ဆောင်ရွက်ချက်တွေရှိနေပြီးလက်တင်အမေရိကန်နဲ့ဆာဟာရတဲကန္နာယတောင်ပိုင်းအာဖရိကနိုင်ငံတွေမှာလည်းတည်တည်တာတာတိုးတက်မှုတချို့ရှိတယ်လို့သူကပြောပါတယ်။
Several developing countries
ဖွံ့ဖြိုးတဲ့နိုင်ငံတော်များသူတို့ရဲ့ဖွံ့ဖြိုးမှုအဆင့်အရခံမှန်းထားတာတွေပို့ပြီးဆွဆောင်နေပါတယ်။ဒီနိုင်ငံတွေအားဆိုရင်ပြည်တွင်းသတင်းထုတ်လွှင့်မှုနိုင်တဲ့နိုင်ငံတွေဖြစ်ပါတယ်။တွင်ကောင်းအနေနဲ့ကတော့ကျော်လွန်ဆွဆောင်နိုင်ငံကြတဲ့နိုင်ငံ၈ခုကစာရသဲခဏရတောင်ပိုင်းအာဖရိကဒေသကဖြစ်ပြီးကင်ညာ၊ရဝန္ဒာနဲ့မိုဇမ်ဘစ်နိုင်ငံတို့ကဥဆောင်နေပါတယ်
။တီးထွင်ဖန်တီးမှုအပေါ် COVID-19 ကပ်ပြေးရောဂါကြောင့်တက်ရောက်ရမှုကိုလည်းအညွန့်ဂိတ်မှထည့်သွင်းထားပါတယ်။ကပ္ပယောဂါရှိနေပေမဲ့လေကဘာတလွားတီးထွင်ဖန်တီးမှုဆောင်ရွက်ချက်တွေကိုမောင်းနေတဲ့တခြားသောရင်းနှီးမြှုပ်နှံမှုတွေသူတေသနာနဲ့ဖွံ့ဖြိုးမှုတို့ဟာ2020ခုနှစ်အတွင်းဆက်ပြီးကြီးထွားလာတယ်လို့အစိုးရကန်ဆာကဖော်ပြထားပါတယ်။ဒီရလတ်တွေဟာဆိုရင်ခမှန်းချက်တွေနဲ့ဆန့်ကျင်နေတယ်လို့လေ WIPO ရဲ့ညွှန်ကြားရေးမှူးချုပ်ဒါရန်တန်ကပြောပါတယ်။2000ခုနှစ်အတွင်းနည်းပညာလုပ်ငန်းကြီးတွေရဲ့ဗန္ဒာရေးအချက်အတဲနဲ့2008ခုနှစ်ဗန္ဒာရေးအချက်အတဲနောက်ပိုင်းမှာတီးထွင်ဖန်တီးမှုကျဆင်းခဲ့ကြောင်းလည်းသူကပြောပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်နှစ်အတွင်းဒီလိုပြဿနာမရှိတော့ကြောင်းလည်းသူကပြောပါတယ်
။ In fact the report shows that investments
လွန်ခဲ့တဲ့နှစ်နှစ်2020ပြည့်နှစ်အတွင်းကမ္ဘာတစ်လွှာသုတေသနနဲ့ဖွံ့ဖြိုးမှုမှာယင်းနည်းမြှုပ်နှံမှုနှုန်းက 3.3 ရာခိုင်နှုန်းတိုးလာကြောင်းအစိုးရခန်းစာမှာတွေ့ရပါတယ်။ကဗေးမတန်ခင်ကတည်းကဖွံ့ဖြိုးမှုပိုများတဲ့ပြီးခဲ့တဲ့2021ခုနှစ်အတွင်းမှာလုပ်ငန်းဆိုင်ရာသုတေသနနဲ့ဖွံ့ဖြိုးရေးမှာအများဆုံးသုံးဆွဲသူတွေတနည်းပြောရရင်တော့ကမ္ဘာတစ်လွှာတီထွင်ဖန်တီးမှုအများဆုံးလုပ်ငန်းကြီးတွေကသုတေသနနဲ့ဖွံ့ဖြိုးရေးအသုံးစရိတ်ကို10ရာခိုင်နှုန်းနီးပါးတိုးမြင့်ခဲ့ကြပါတယ
်။ကဗေးယောဂါယောပါတက်တာလာတာနဲ့အတူအခြေအနေတွေကလည်းအစိုးဘက်ကိုဥတီလာနိုင်တယ်လို့တန်ကအလေးအနက်သတိပေးပါတယ်။ငွေကြေးဖောင်းပွားမှုနဲ့ပထဝီနိုင်ငံရေးအရာတင်းမာမှုတွေကြောင့်စီးပွားရေးနဲ့လူမှုရေးမှာစိန်ခေါ်အကဲဆန့်မှုအသစ်တွေပေါ်ပေါက်စေတယ်လို့လည်းသူကပြောပါတယ်။ကြုံလာရမယ့်ကြမ်းတမ်းခက်ခဲတဲ့ကာလတွေကိုဖြတ်သန်းရေးမှာကမ္ဘာတစ်လွှာကလူထုကိုကူညီလမ်းပြနိုင်ရေးအတွက်တီထွင်ဆန်းသစ်တဲ့ချင့်ကပ်မှုတွေဖန်တီးကြရလိမ့်မယ်လို့လည်းသူကပြောပါတယ်ရှင်။
မတ်တင်ကြီးတိုက်ပြောပြသွားတာပါဆက်လက်ပြီးတော့ရာသီဥတုပြောင်းလဲမှုဘေးဒဏ်ခံရတဲ့အကြောင်းသတင်းဆောင်ပါတွေကိုတင်ပြပါအောင်မယ်ပါကစ္စတန်နိုင်ငံမှာမကြာသေးခင်ကအကြီးအကျယ်ရေလွှမ်းမိုးခဲ့တဲ့ဒဏ်ကြောင့်စီးပွားရေးထိခိုက်ပျက်စီးပြီးလူတွေစားဖို့တောက်ဖို့နေဖို့ထိုင်ဖို့အခက်အခဲတွေနဲ့ကြုံနေရပါတယ်ယထာလန်းနေရေမြုပ်ပျက်စီးကုန်တဲ့အတွက်ယထာတွေပုံမှန်မထွက်နိုင်တာကြောင့်ဘူရာယုံတွေကကုန်တင်ကုန်ချအလုပ်သမားတွေလည်းအလုပ်မရှိဖြစ်နေကြပါတယ်ဒီနေ့လုံးမှာဒီနေ့စားရတဲ့အလုပ်သမားတွေရဲ့ရည်တည်ဖို့ခက်ခဲလာပါတယ်။ AP သတင်းတပုတ်ကိုအခြေခံပြီးမက်ခွာညိုကပြောပြပါမယ
်။ပါကစ္စတန်နိုင်ငံထဲမှာဒီနှစ်ရေလွှမ်းမိုးမှုစိုးစိုးရွားရွားကြုံခဲ့ရတဲ့ဆင်းနဲ့ဘယ်လူချစ်စတန်ပြည်နယ်တွေကယထာလန်တွေရေအောက်ထက်နစ်နေစေမလို့ခီးစင်တွေရပ်ထားရတာတလားကျော်လာပါပြီ။မိုးကြီးရေရှမ်းတာကြောင့်လမ်းတွေယထာလန်တွေနဲ့ဆက်သွယ်ရေးအခြေခံအဆောက်အုံတွေကိုရေတိုက်စားသွားခဲ့ပါတယ်။ဒါကြောင့်နိုင်ငံအထက်ပိုင်းပြည်နယ်တွေဘက်ကိုခီးထွက်ချင်ကြရင်တော့ဘတ်စကားတွေပဲဖြစ်ဖြစ်ရင်းအငယ်စားလေးတွေကိုပဲဖြစ်ဖြစ်တုံကြရမှာပါခီးသွားတယောက်ဖြစ်တဲ့မူတာဇာဟဆန်ကအခုလိုပြောပြပါတယ
်တာဝယ်ပင်ဒီဆီအရမ်လောကမ1 महीने से फंसे हुए थे रास्ते में बहुत मुश्किल आ रही थी स्टेशन में कहीं पर भी खाने पीने
ကျွန်တော်တို့ရာဝပန်ဒီဘက်ကလာခဲ့တာပါယထာတွေမထွက်နိုင်လို့ဒီမှာပိတ်မိနေတာတလားတောင်ရှိနေပြီလေလာရလမ်းတစ်လျှောက်လုံးဒုက္ခတွေကလည်းဒူးနဲ့ဒေးပါဘယ်ဘူဒာယုံမဲရောက်ရောက်စားစရာတွေရောတောက်စရာတွေပါဘာမှဝယ်မရပါဘူးဒုက္ခပေါင်းစုံကိုခံပြီးတော့မှရော့ဟယ်ရီမျိုးကိုရောက်ခဲ့ပါတယ်ယထာချိန်က9နာရီဆိုပေမဲ့10နာရီမှယထာစိုက်ပါတယ်ကျွန်တော်တို့ခရီးဆုံးကိုဆက်သွားရဖို့ဆိုရင်ဘတ်စကားစီးနိုင်မှဖြစ်မှာမို့လို့ဘတ်စကားတွေရှိတဲ့မြို့လယ်လမ်းမကြီးဘက်ကိုသွားဖို့စူးစမ်းနေကြတာပါဘတ်စကားပေါ်ထိုင်ကုန်နေရာရဖို့ဆိုတာကလည်းအရန်ကိုခတ်ပါတယ်
ယထာဆိုင်မဲ့အချိန်ရောပြန်ထွက်မဲ့အချိန်ပါဘာမှရေရရာရာမသိရတာကြောင့်ယထာစီမဲ့ခီးတွေရာဘူတာယုံတွေမှာနာယီတွေနဲ့ချီးပြီးတော့စောင့်နေကြရပါတယ်။အဲ့ဒီလိုယထာတွေအကုန်မထွက်နိုင်တာထွက်တဲ့ယထာတွေကလည်းအချိန်မမှန်တာတွေကြောင့်ဘူတာယုံကခီးတွေကိုမိကိုလုတ်ကင်စားတောင်းနေကြရတဲ့ကုန်ထပ်သမားတွေအတွက်ငွေရပေါက်ရလန်းမရှိသလောက်ပဲလို့ပြောရမှာပါ။PS Aman ကကရာချီမြို့ဘူတာယုံမှာအလုပ်လုပ်တဲ့အသက်35နှစ်အရွယ်အထံသမားပါ။လုံးမဲ့တဲ့2လလောက်ကအထိသူဟာအိန္ဒိယရူပီငွေ1500အမေရိကန်ဒေါ်လာနဲ့ဆို4ဒေါ်လာကျော်ကနေ6ဒေါ်လာလောက်အထိဝင်ငွေရှိသူပါအခုတော့ဘယ်သွားလို့ဘာလို့ရမှန်းမသိတာနဲ့သူနဲ့သူ့မိသားစုကပရဟိတအဖွဲ့တွေကစားစရာလှူတဲ့နေရာတွေမှာသွားပြီးတော့တန်းစီရပါ
တယ်။ဘာမှမနေအောင်အေလျန်ကိယာတော့25000 देंगे वो तो मिले नहीं है, क्या करें, किसको बताएं, कोई सुन ही नहीं रहा है हमारी।
ਚਨੋਇਓ ਗੋ ਬਦੂ ਮਾ ਕਿਉ ਸੈਮ ਨੀ ਜਾ ਬਾਉ ਚਨੋ ਅਠਾਨ ਤਮਾ 906 ਲੋ ਲੋ ਮਿ ਸ਼ਿਵ ਨੇ ਥਾਈ ਨੀ ਆ ਰਾ ਤਰੇਨ ਬਾ ਟੋ ਜਾ ਨੀ ਬਾ ਬੀ ਚਨੋ ਮਾ ਕੋ 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 ਟਵੇ ਯੋ ਕਲੀ ਰੀ ਟਵੇ ਯੋ ਸਾ ਤਾ ਵੇ ਬੂ ਰੋ ਮਾ ਪਸਨ ਮਿ ਸ਼ਿਬੋ ਯੋ ਗਾ ਲੇ ਯੀ ਮਿਉ ਤਵਾ ਰੇ ਚਨੋ ਇਨ ਲੇ ਪਿਉ ਜਾ ਤਵਾ ਰੇ ਬੋਆ ਰੀ ਪੈ ਬਾ ਬੀ ਸ਼ਿ ਬਾ ਫਿ ਮੇ ਸੁਰਾ ਉ ਲੇ ਮ ਤੀ ਰੋ ਬਾਉ ਤੀ ਰੋ ਮਾ ਤੀ ਲੈ ਚਨੇ ਬਿਆ
ਸ਼ੇ ਕਪੂ ਖਿਆਂ ਗਾ ਤਰੋ ਯੋ ਗਲੀ ਯੀ ਰੇ ਮਿਉ ਤਵਾ ਲੋ ਮੀ ਤਾ ਸੁ ਕੋ ਖੋ ਬੀ ਤੂ ਗਾ ਕਰਾਚੀ ਮਿਉ ਕੋ ਟੈ ਲਾ ਗੇ ਰੇ ਤੂ ਬਾ
ਕਰਾਚੀ ਰੇ ਆ ਗਏ ਹਮ ਬਚੋ ਕੋ ਭਗਾ ਕੇ ਆਏ ਹੈ ਉਧਰ ਸੇ ਨਿਕਲ ਆਏ ਹੈ ਪਾਣੀ ਸੇ ਨਿਕਲ ਆਏ ਹੈ ਸਿਲਾਬ ਸੇ ਨਿਕਲ ਆਏ ਹੈ
ਖੰਗਾ ਗਾ ਮੀ ਤਾ ਸੁ ਯੀ ਰੇ ਪਾ ਮਦੋ ਆਉਂ ਨੋ ਕੇ ਨਾਂ ਗੇ ਰੋ ਤਰੋ ਨੇ ਦੀ ਕਰਾਚੀ ਮਿਉ ਕੋ ਟੈ ਲਾ ਬੀ ਰੋ ਲੌਲੀ ਪਾ ਲੀ ਸ਼ਾ ਲੂ ਯਾ ਨੋ ਵਿੰਗ ਵੇ ਯਾ ਮੇ ਮੀ ਤਾ ਸੁ ਕੋ ਚੁਈ ਠਾ ਨਾਂ ਮੇ ਬੋ ਦਾ ਮੇ ਯਥਾ ਰੀ ਗਾ ਮ ਠੁੱਟ ਰੋ ਭਾ ਵਿੰਗ ਵੇ ਮਾ ਲੈ ਮ ਸ਼ੀ ਉ ਲੀ ਭਾ ਲੋ ਯਾ ਮਾ ਨਾਂ ਮਾ ਮ ਤੀ ਰੋ ਬਾ ਖੰਗਾ ਗਾ ਪੀ ਬੂ ਬਲੂ ਲੋ ਆਉਂ ਲੈ ਇਨ ਸ਼ਿੰਗ ਗਾ ਲੈ ਇਲਾ ਗਾ ਟਾਉਂ ਨੀ ਬੀ ကျွန်တော်ပစ္စည်းတွေကိုအိမ်ထဲကနေပြီးတော့ပြစ်ထုတ်နေပြီနှင်းနေပြီ
ယထာများပြန်ထွက်နိုင်ရင်အလုတ်ကလေးများရမလားဆိုပြီးသူတို့ဘူတာယုံမှာသွားပြီးတော့စောင့်နေကြပါတယ်ဒါပေမဲ့လည်းနေ့စဉ်ရက်ဆက်အလုံးမဖြစ်ဘဲလက်ပလာနဲ့အိမ်ပြန်လာကြရတာတလားကျော်နေပါပြီဒီတစ်ခါပါကစ္စတန်ရေဘေးကြောင့်လူပေါင်း1500ကျော်သေဆုံးပြီးလူပေါင်း13000ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်အိုးအိမ်မဲ့ဖြစ်သွားသူတွေကတော့တန်ပေါင်းများစွာရှိပါတယ်ပါကစ္စတန်နိုင်ငံဟာဒီနှစ်ဇွန်လအလယ်ပိုင်းလောက်ကစပြီးပြင်းထန်တဲ့မုတ်တုံမိုးတံကိုခံခဲ့ရတာပါမိုးလေဝသပညာရှင်တွေကတော့မိုးရာသီအဝင်ဆော့ပြီးခါတိုင်းထက်မိုးများတာတွေကကမ္ဘာရာသီဥတုဖောက်ပြန်မှုကြောင့်ဖြစ်တယ်လို့ပြောကြပါတယ်ရှင
်မခွန်ညိုပြောပြသွားတာပါရာသီဥတုပြောင်းလဲမှုအကျိုးဆက်ဖြစ်တဲ့သဘာဝဘေးရန်တွေကိုကမ္ဘာတဝန်းတစ်နေ့တခြားပို့ပြီးရင်ဆိုင်ကျုံတွေ့လာနေရပါတယ်အဲ့ဒီအထက်မှာဆင်းရဲနဝမ်ပါတဲ့တိုင်းပြည်တွေကပို့ပြီးအထိနာပါတယ်ရာသီဥတုပြောင်းလဲမှုဟာလူတွေရဲ့လောက်ရကြောင့်အဓိကဖြစ်ရတာလို့သိပ္ပံပညာရှင်တွေကလည်းထောက်ပြထားပါတယ်အဓိကတာဝန်ရှိသူတွေဖြစ်တဲ့ချမ်းသာတဲ့တိုင်းပြည်တွေအနေနဲ့ဒါအပြင်ရေနံကုမ္ပဏီကြီးတွေအနေနဲ့သဘာဝဘေးဒဏ်အကြီးအကျယ်ခံစားနေရတဲ့ပါကစ္စတန်ကပြည်သူတွေကိုဗန္ဒာရဲ့အကူအညီနဲ့အလုတ်ကိုင်အခွင့်အလမ်းတွေဖန်တီးပေးသင့်တယ်လို့သဘာဝပတ်ဝန်းကျင်ရေလှုပ်ရှားတဲ့အဖွဲ့တွေကတိုက်တွန်းတောင်းဆိုပါတယ်နန်းလောင်ကဆက်ပြီးပြောပြပါမယ်
Environmental and Climate Justice ဆိုတဲ့သဘာဝပတ်ဝန်းကျင်နဲ့ဥဒုရာသီဆိုင်ရာတရားမျှတမှုရှိဟာလူသားတွေရဲ့အခြေခံအခွင့်အရေးတွေဖြစ်ပါတယ်။ကြောက်မီရွေးသုံးချက်အပေးစေုံလိုအစိတ်အတော့မကင်းတဲ့စေုံအလုပ်ရုံတွေ၊ကျန်းမာရေးသုံးစွန့်ပစ်အမိုက်တွေကိုပြားကျတော်တဲ့အထိမီးရှို့ဖျက်ဆီးပေးတဲ့ incinerator မီးဖိုတွေကနေမာကျူရီခဲတပ်သူနဲ့အစိတ်အတော့ဓာတ်တွေကိုလေဒုနဲ့ရေဒုတွေထဲမှာရောလူအစားအစာတွေကတစင်လူအတိုင်းဝိုင်းထဲဝင်ရောက်လာတာကိုတွေ့မြင်နေရပြီးလူကျန်းမာရေးတွေကိုပါထိခိုက်လာပါတယ်အဲ့ဒီလိုဆက်ယုံထွက်တန်းခွေတွေအပြင်ကမ္ဘာပုံနှိပ်မှုဖြစ်စေတဲ့အဓိကလက်တဲတရားခဏခုဖြစ်တဲ့ကာဗွန်ဒိုင်အောက်ဆိုက်နဲ့မီသိန်းတန်းခွေတွေကြောင့်လဲသဘာဝဘေးအန္တရာယ်တွေတနည်းတခြားပိုးပြီးတော့ဆိုးဝါးလာနေတာပါဒါပေမဲ့လည်းအဲ့ဒီလိုသဘာဝဘေးဒဏ်မျိုးကိုလူတိုင်းတန်းတူရင်ဆိုင်ရတာတော့မဟုတ်ပါဘူးစီရဲနွမ်းပါတဲ့တိုင်းပြည်တွေကဒီလိုဘေးဒဏ်တွေကိုခါစီခံနေကြရတာပါပါကစ္စတန်ရေဘေးတင်ဒေသတွေကိုစက်တင်ဘာလလယ်လောက်ကတွားရောက်ကြီးရှုခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတဘာဝပဝန်းကျင်ပျက်စီးဆုံးရှုံးမှုတွေတဘာဝဘေးအန္တရာယ်တွေနဲ့ကြုံနေရတဲ့အခုလိုဆင်းရဲနှံပွားတဲ့သူတွေအတွက်ကူညီထောက်ပံ့ရမယ့်ကိစ္စဟာအကြောင်းမဲ့လူခံနေတာမဟုတ်ဘဲဒါဟာ climate justice ဆိုတဲ့ဥတုရာသီဆိုင်ရာတရားမျှတမှုရှိရင်းနဲ့သက်ဆိုင်တဲ့သဘောမျိုးအခုလိုပြောဆိုသွားပါတယ
် Pakistan including Sindh needs today massive financial support to overcome this crisis.
ပါကစ္စတန်နိုင်ငံရေဘေးကူညီတွေဗန္ဒာရေးကူညီတွေအကြီးအကျယ်လိုပါတယ်။ဒါရရောမှုမဟုတ်ပါဘူး။ဒါတရားမျှတမှုနဲ့စိုက်ပါတယ
်။ပါကစ္စတန်မှာပုံမှန်မဟုတ်ပဲမိုးတဲထန်ခဲ့တဲ့အတွက်လူ33သန်းကျော်ရေဘေးတင့်ခဲ့တာပါ။လူပေါင်း1500ဝန်းကျင်သေဆုံးပြီးတော့တန်းနဲ့ချီအိုးအိမ်ဆုံးရှုံးခဲ့ရပြီးလမ်းတွေတံတားတွေလည်းပျက်စီးခဲ့ရပါတယ်။ဥတုရာသီပြောင်းလဲဖောက်ပြန်မှုတာစီရေးကမ္ဘာတဝန်းလူလူအားနဲ့အဖြေရှာဆောင်ရွက်နေတဲ့ 350.org အဖွဲ့ရဲ့ American Young အဖွဲ့ရာရီအကြီးအကဲTano Yaku Pideyage ga VOA ko khu lo pyo ba de
I think that in particular we're in a very important time where we have to take really immediate climate action because we're seeing every day the impacts of the climate crisis however
Uru ya di san ya ajet de ri ko chima ro ni sin twet mye ni ya bi phit de atwe di kaisa ko yee yu sa ywet pho a yee chi song a chein ko yauk ni ba bi ဥပမာနေအောင်ကြီးစွန့်ရင်ထုတ်ပေးတဲ့ဆိုလာပြားတွေတက်ဖို့တိုက်တွန်းနေတာမျိုးကမှန်ကန်တဲ့အဖြစ်တည်းကမဟုတ်ပါဘူးလူမှုအတိုင်းဝိုင်းကနေပြန်ပြည်မြဲစွန့်ရင်တွေထုတ်ယူနိုင်တာနေစွန့်ရင်နဲ့လေစွန့်ရင်ထုတ်လုပ်တဲ့နေရာတစ်ဝိုက်လူမှုအတိုင်းဝိုင်းအတွက်ထည့်စဉ်းစားပေးတာမျိုးလည်းလုပ်ရမှာပါဓာတိဥတုပြောင်းလဲဖောက်ပြန်မှုတန်းနဲ့အများဆုံးချုပ်ရတဲ့လူတွေအတွက်အလုတ်ကန်ရဖို့အသေးချဖန်တီးပေးဖို့လိုပါတယ်တဘာဝဘေးဒဏ်အများဆုံးကြုံရတဲ့လူမှုအတိုင်းအဝိုင်းရဲ့လိုအပ်ချက်တွေကိုထည့်သွင်းစဉ်းစားပေးရပါလိမ့်မယ်။ကမ္ဘာမြောက်ပိုင်းနိုင်ငံတွေကလောက်ရက်တွေတွင်းတွက်လောင်စာထုတ်ယူမှုတွေနဲ့ကျောင်းမီးသွေးနဲ့ရေနံတူးဖော်ရကထွက်လာတဲ့ဓာတ်ငွေတွေကြောင့်ဥရုယာတီပြောင်းလဲဖောက်ပြန်လာရပြီးလူမှုအတိုင်းအဝိုင်းကဒုက္ခပင်လဲဝေနေကြတဲ့အချိန်မှာအက်ဆွန်ရှယ်နဲ့ BP တို့လိုရေနံတူးဖော်ရေးကုမ္ပဏီကြီးတွေကတော့ဒေါ်လာတန်ပေါင်းများစွာအကျိုးမြတ်တွေကိုခန်းစားနေကြပါတယ်
။ဥရုယာတိပြောင်းလဲမှုဖြစ်စေတဲ့ဖလုံအိမ်တန်းငွေထုတ်လုပ်မှုအနေအချင်းလောက်သာရှိတဲ့တိုင်းပြည်တွေမှာတဘာဝဘေးဒဏ်ကိုအများဆုံးကြုံတွေ့နေရတာဖြစ်ပြီးပါကစ္စတန်နဲ့ပစိဖိတ်ကျွန်းနိုင်ငံတွေအာရှသဝန်ကနိုင်ငံတွေမှာဥရုယာတိပြောင်းလဲမှုဒဏ်ကိုအဆိုးဆုံးကြုံနေရတယ်လို့လည်းတနူးကထုတ်ပြသွားပါတယ်။သိပ္ပံပညာရှင်တွေကတော့ဥရုယာတိပြောင်းလဲမှုဟာလက်ရှိရာစုနှစ်တွေအတွင်းပြည်သူ့ကျန်းမာရေးနဲ့လူမှုဘဝပေါ်အကြီးအမားဆုံးချိန်ချမှုကြီးဖြစ်ကြောင်းပြောဆိုထားပါတယ်။မြေနှိမ်ပိုင်းနဲ့ကန်ယူရာနေပြည်သူတွေအတွက်ကတော့ဥရုယာတိပြောင်းလဲမှုအကျိုးဆက်ဖြစ်တဲ့ပင်လယ်ရေမြင့်တက်တာနဲ့ပြင်းထန်တဲ့ဥရုယာတိမျိုးတွေနဲ့ပါတိုက်ရိုက်ရင်ဆိုင်နေရပါတယ်
။ The climate crisis has been created primarily because of countries in the global north and primarily because of the fossil fuel industry.Because of the burning of coal, oil, and gas.
ဒါကြောင့်လဲဥရုယာတိပြောင်းလဲမှုဖြစ်လာစေတဲ့သူတွေဘက်ကတဘာဝဘေးဒဏ်တွေနဲ့အများဆုံးကျုံတွေ့နေရတဲ့သူတွေကိုထောက်ပံ့ကူညီရမှာပါ။ဒါမှသာလျှင်ဥရုယာတိပြောင်းလဲမှုကြောင့်ဖြစ်လာရတဲ့တဘာဝဘေးဒဏ်ကြောင့်ထိခိုက်ပျက်စီးဆုံးရှုံးခဲ့ရတဲ့လူမှုအတိုင်းအဝိုင်းကိုကူညီထောက်ပံ့ဖို့လိုတယ်ဆိုတာကျမတို့အပြည့်အဝယုံကြည်တာဖြစ်ပါတယ်။ပါကစ္စတန်ကိုပဲဥပမာပေးရပါလိမ့်မယ်။ရေးပေးချောင်ပြည်သူ33သန်းကျော်ထိခိုက်နေရပြီးပြန်လည်နလန်ထူဖို့ဒေါ်လာဘီလီယံနဲ့ချီလိုအပ်ပါလိမ့်မယ်။ပါကစ္စတန်ရေးပေးကနေနလန်ထူဖို့တိတ်လွယ်မှာမဟုတ်ပါဘူး။ဥရုယာတိပြန်လည်ကောင်းမွန်လာရေးဆိုတဲ့ပြောဆိုမှုတွေကတကယ့်လက်တွေ့ရင်ဆိုင်နေရတဲ့အဖြစ်အပျက်တွေဖြစ်လာနေပြီးမူဝါဒပိုင်းဘက်ကိုပါရောက်လာပါတယ်
။မြန်မာနိုင်ငံတွင်ကသဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသက်ကြွသူတွေလည်းစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအကြောင်းအမျိုးမျိုးကြောင့်လုပ်ငန်းတွေရပ်ထားရတာပါ။မြန်မာနိုင်ငံပြည်သူတွေနဲ့လူငယ်လူရွယ်တွေကိုလည်းတန်နှုန်းကအခုလိုအကြံပေးသွားပါတယ
် One of the things I think is really powerful about this particular moment is that young people all over the world are rising up and they are saying that they want a future and that's also the case for Burma.
ဘာဝဘင်းရဲ့စူးကြီးတွေနဲ့ပုံပြီးကျုံတွေ့လာရတဲ့ဒီလိုကာလမျိုးမှာကမ္ဘာတဝန်းကလူငယ်တွေတက်တက်ကြွကြွလှုပ်ရှားလာတာတွေ့ရပါတယ်မြန်မာနိုင်ငံလိုစိတ်အချုပ်မှုအောက်ရောက်နေတာမျိုးဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေရာဒီဥရုဆိုင်ရာအကြက်တဲကိုဘသူကမှရှောင်လဲလို့ရမှာမဟုတ်ပါဘူးစစ်အစိုးရကလည်းဒါကိုရင်ဆိုင်ရမှာဖြစ်ပါတယ်တစ်ချိန်တည်းမှာလည်းတခြားတိုင်းပြည်ကလူငယ်တွေလိုပဲမြန်မာလူငယ်တွေအနေနဲ့လဲကို့မြို့ကို့ရွာကလူမှုအတိုင်းဝိုင်းတဲမှာတဘာဝပတ်ဝန်းကျင်နဲ့ဆိုင်နာတွေတနိုင်တစ်ပိုင်ဆက်လုပ်တင်ပါတယ်အပြည်ပြည်ဆိုင်ရာအကူအညီတွေစောင့်စရာမလိုပဲကိုရူကိုဒလောက်ကင်နိုင်တာအများကြီးရှိပါတယ်ဥရုရာဒီအရေးလူမှုအဖွဲ့တွေစတင်နိုင်ပါတယ်လူမှုအဖွဲ့ခေါင်းဆောင်ဓမ္မမဟုတ် 350 လို့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေနဲ့စကားပြောတိုင်ပင်ပြီးဘာတွေလုပ်ကင်နိုင်မလဲဆိုတာမျိုးအစိုးရမပါပဲစုပေါင်းအားနဲ့လုပ်ကင်နိုင်ပါတယ
်တစ်ချိန်တည်းမှာပဲကုလသမဂ္ဂမိုးလေဝသအဖွဲ့အစည်း WMO ကစက်တင်ဘာလအတွင်းနောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာတော့ရာသီဥတုဘေးအန္တရာယ်တွေကြောင့်တစ်နေ့ကိုဒေါ်လာ100လောက်ဆုံးရှုံးနေရပြီးဥရုယာတိကပ်ဘေးကြီးဆိုက်တော့မဲ့အခြေအနေနဲ့ရင်ဆိုင်နေရပြီလို့သတိပေးဖော်ပြထားပါတယ်။ရာသီဥတုနဲ့ဆက်ဆက်တဲ့ဘေးအန္တရာယ်တွေလည်းပြီးခဲ့တဲ့အနည်း90အတွင်းငါးဆအများလာတယ်လို့ပြောထားပါတယ်။ပါကစ္စတန်မှာရေကြီးတာ၊ဥရောပမှာအပူလိုင်းရိုက်တာ၊တရုတ်နဲ့အာဖရိကတိုက်အရှေ့ပိုင်းဥဂျိုဒေတာနဲ့အမေရိကန်လိုတိုင်းပြည်ကြီးတွေမှာမိုးခေါင်လာတာမျိုးလို့ကမ္ဘာတဝန်းရာသီဥတုအခြေအနေပို့ပြီးတော့ဆိုးဝါးလာနေပေမဲ့လို့ဥတုရာသီပြောင်းလဲမှုအရေးတဆိုင်မမအာတုံခွန်ဆိုင်လောက်ပါမယ်ဆိုတော့ဖွံ့ဖြိုးဆဲတိုင်းမျိုးတွေကသူတို့ပေးထားတဲ့ဂရိရီတီဖို့ပြက်ကွက်နေတယ်လို့လဲအစင်ခန်းစာမှာမြေမောင်းထိုးပြထားပါတယ
်နန်းလောင်ပြောပြသွားတာပါရာသီဥတုပြောင်းလဲလာမှုကြောင့်သဘာဝဘေးအန္တရာယ်တွေတစ်နေ့တခြားပုံမှုခံစားလာရတဲ့အကြောင်းတွေနဲ့ဒီထက်မှဆင်းရဲတဲ့တိုင်းပြည်တွေကပိုပြီးခံစားရတဲ့အကြောင်းတွေကိုစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ် VOA ရဲ့တင်းလာနေမနေ့ပဲအသံလွှင့်အစီအစဉ်တွေကိုလိုင်းနိုမီတာ25 kHz 1133ညလိုင်းနိုမီတာ40 kHz 0813ညနဲ့လိုင်းလံမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။မကြာမီအချိန်အတွင်းမှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာကဏ္ဍသတင်းတွေကတူတာနဲ့ကမ္ဘာတစ်လောထူးခြားတဲ့သတင်းအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့အစီအစဉ်ထားပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာပါ VO ရဲ့တနင်္လာနေ့မနက်ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်တွေကိုလိုင်းနိုမီတာ25 kHz 1133ညလိုင်းနိုမီတာ40 kHz 0813ညနဲ့လိုင်းနိုမီတာ51 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ခုဆက်လက်ပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာကဏ္ဍသတင်းတွေကတူတာနဲ့ကမ္ဘာတစ်လောထူးခြားတဲ့သတင်းအစီအစဉ်တွေကိုတင်ဆက်မှာဖြစ်ပါတယ်အခုပထမအဦးဆုံးအနေနဲ့ကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်ပြည်သွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာဒီတစ်ပတ်မှာတော့ကမ္ဘာကုလသမဂ္ဂဆင်မြင့်ဘော်ကမြန်မာအရေးကိုဆွေးနွေးထားပါတယ်မတ်အင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေကမ္ဘာကုလသမဂ္ဂဆင်မြင့်ဘော်ကမြမအရေးအကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါကမ္ဘာကုလသမဂ္ဂအဖွဲ့ကြီးရဲ့89ကြိမ်မြောက်ထွေထွေညီလာခံကြီးကို2022စက်တင်ဘာလ23ရက်နေ့ကစတင်ပြီးအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပခဲ့ပါတယ်ကိုဗစ် -19 ကူးစက်ကပ်ရောဂါရဲ့အကန့်အသတ်တွေကြောင့်အွန်လိုင်းကတဆင့်အစည်းအဝေးတွေပြုလုပ်နေရက3နှစ်တာအတွင်းမှာပထမဆုံးချိန်ကမ္ဘာကောင်းဆောင်တွေလူကိုယ်တိုင်တက်ရောက်လာကြတဲ့ညီလာခံလည်းဖြစ်ပါတယ်အထွေထွေညီလာခံကြီးမှာကမ္ဘာရေးရအနေနဲ့ယူကရိန်းကိုရုရှားကကျူးကျော်တဲ့စစ်ပွဲကိစ္စကလွှမ်းမိုးနေပြီမယ်ကမ္ဘာကောင်းဆောင်တွေဟာမြမအရေးကိုလည်းထည့်သွင်းပြောကြားခဲ့ကြတာတွေ့ရပါတယ်ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကသူ့ရဲ့အထွေထွေညီလာခံအဖွဲ့မိန့်ခွန်းမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအခုလိုထည့်သွင်းပြောကြားတတိပေးခဲ့ပါတယ်မြန်မာနိုင်ငံမှာလူသားချင်းစာနာမှုအခြေအနေတွေဟာစိတ်ပျက်စရာပါလူ့အခွင့်အရေးနဲ့လုံခြုံရေးအခြေအနေတွေဟာတနေ့တခြားပိုဆိုးလာနေပါတယ်အမေရိကန်သမ္မတကြီးဂျိုးဘိုင်ဒန်ကလည်းမြန်မာနိုင်ငံမှာဒီမိုကရေစီလိုလားတဲ့တက်ကြွလှုပ်ရှားသူတွေတိုင်းရင်းသားလူနည်းစုတွေအပေါ်စစ်အာဏာပိုင်တွေရဲ့ဆိုးရွားတဲ့ဖိနှိပ်မှုတွေအာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေဟာအမျိုးသမီးနဲ့မိန်းကလေးတွေအပေါ်ဖိနှိပ်မှုတွေတိုးမြင့်လာနေပါတယ်လို့စက်တင်ဘာလ21ရက်နေ့ကပြောကြားတဲ့ကုလသမဂ္ဂမိန့်ခွန်းကို VOA ကဖော်ပြခဲ့ပါတယ်
။တူရကီသမ္မတနဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်တို့ကလည်းမြမအရေးကိုပြောကြားရမှာရိုဟင်ဂျာအရေးကိုအဓိကထားပြောကြားခဲ့ကြပါတယ်။အာဆီယံခေါင်းဆောင်တွေလည်းမြမအရေးကိုအလေးထားပြောကြားခဲ့ကြတာတွေ့ရပါတယ်။မလေးရှားဝန်ကြီးချုပ် Ismail Sabri Yaqub ကမြန်မာနိုင်ငံရဲ့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအတဲပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တုံ့ပြန်ကင်တွယ်မှုနဲ့ပတ်သက်လို့စိတ်ပြတ်မိကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံရေးပေါ်အလေးထားလှုပ်ဆောင်မှုနည်းနည်းလေးမှမရှိခဲ့ကြောင်းမြန်မာရေးလုံခြုံရေးကောင်စီရဲ့တုံ့ပြန်ဖြေရှင်းပုံတွေဟာတော်တော်ကိုဝမ်းနည်းစရာကောင်းကြောင်းလုံခြုံရေးကောင်စီအနေနဲ့မြန်မာကိစ္စကိုလက်ရှောင်နေပြီးအာဆီယံပေါ်ပုံချနေတယ်လို့ပြောဆိုခဲ့ကြောင်းမီဒီယာတွေကဖော်ပြကြပါတယ
်နိုင်ငံခေါင်းဆောင်တွေအပြင်ကုလသမဂ္ဂအဖွဲ့အစည်းအကြီးအကဲတွေမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်တွေဟာမြန်မာစစ်တပ်ရဲ့ရက်စက်စွာဖိနှိပ်တပ်ဖြတ်မှုတွေစစ်ရာဇဝမှုမြောက်တဲ့ကျူးလွန်မှုတွေနဲ့မြန်မာနိုင်ငံထဲကဆိုးရွားလာတဲ့လူခွင်ရေးအခြေအနေတွေအကြောင်းကိုကုလသမဂ္ဂအထွေထွေညီလာခံကြီးမှတင်ပြခဲ့ကြတာတွေ့ရပါတယ်။အဲ့ဒီလိုတင်ပြခဲ့ကြရမှာကုလသမဂ္ဂလူခွင်ရေးဆိုင်ရာယာယီမဟာမင်းကြီးနာဒဲအယ်နာရှစ်ကလူခွင်ရေးကောင်စီရဲ့50ကြိမ်မြောက်ညီလာခံမှာလက်ရှိဖြစ်ပေါ်နေတဲ့ဆိုးရွားလာတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေပြောင်းလဲနိုင်ရေးအတွက်အရေးပေါ်လှုပ်ဆောင်မှုတွေလိုအပ်နေတယ်မြန်မာစစ်တပ်ဟာအတိုက်ခံအင်အားစုတွေကိုပြစ်မှတ်ထားတိုက်ခိုက်ရုံတင်မကဘဲ အတိုက်ခံတွေကိုထောက်ခံအားပေးတယ်လို့ယူဆတယ်လူမှုအတိုင်းဝိုင်းတွေကိုပါပြစ်မှတ်ထားတိုက်ခိုက်နေတယ်လို့တင်ပြခဲ့တာတွေ့ရပါတယ
်အခုလိုကမ္ဘာကောင်းဆောင်တွေကုလသမဂ္ဂထွေထွေတွေ့ရမှုချုပ်ပါဝင်ကုလသမဂ္ဂအကြီးအကဲတွေရဲ့တင်ပြချက်ပြောကြားချက်တွေကိုကြည့်ရင်မြန်မာနိုင်ငံတွင်းအခြေအနေတွေဟာအလွန်ဆိုးရွားနေတာပေါ်လွင်လာပါတယ်ဒါအပြင်အာဏာသိမ်းစစ်ကောင်စီရဲ့မတရားဖိနှိပ်တပ်ဖြတ်မှုတွေစစ်ရာဇဝတ်မှုမြောက်တဲ့လုပ်ရက်တွေကျူးလွန်နေတာထင်ရှားလာပါတယ်ဒါပေမဲ့နိုင်ငံတကာနဲ့ကုလသမဂ္ဂအဖွဲ့ကြီးဟာမြန်မာနိုင်ငံတွင်းကဆိုးရွားတဲ့အခြေအနေတွေကိုရပ်တန့်သွားအောင်ဟန်တားနိုင်ခြင်းမရှိပါဘူးစိုးရိမ်ကြောင့်အထက်ထက်ပြောနေပေမဲ့လက်တွေ့မှာထိရောက်တဲ့အရေးယူမှုတွေလှုပ်ဆောင်တာမတွေ့ရသေးပါဘူး။ကုလသမဂ္ဂရဲ့လုံထုံးလုံနည်းတွေအရထိရောက်တဲ့ဟန်တားမှုတွေအရေးယူမှုတွေလှုပ်ဆောင်နိုင်ဖို့ဆိုရင်လုံခြုံရေးကောင်စီဟာအဓိကကြပြီးအရေးပါလာပါတယ်။လုံခြုံရေးကောင်စီဆိုတဲ့နေရာမှာလဲဘီရိုအာနာပိုင်ဆိုင်ထားတဲ့အမေရိကန်ပြတိန်ပြင်သစ်တရုတ်ရုရှားတို့ပေါ်မှာလဲမူတည်နေပါတယ်။လုံခြုံရေးကောင်စီမှာမြန်မာအရေးကင်တွယ်ဖို့ဆိုရင်မှားတာမှန်တာတရားတာမတရားတာတဲ့ဆုံးဖြတ်ချက်တွေကိုဘီရိုသုံးပြီးပယ်ချနိုင်တဲ့တရုတ်နဲ့ရုရှားတို့ရက်တီချက်ပေါ်မှာမူတည်နေတယ်ဆိုတာအားလုံးအသိပါဒါကြောင့်လည်းအခုနောက်ပိုင်းမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကကုလသမဂ္ဂရဲ့လေးလံနှေးကွေးတဲ့ဘယူရိုကရေစီရန်နီယာအထူးသဖြင့်လုံခြုံရေးကောင်စီကိုပြုပြင်ပြောင်းလဲဖို့တောင်းဆိုတဲ့အတန်တွေကြဲကြဲလောင်လောင်ထွက်ပေါ်လာခဲ့တာဖြစ်ပါတယ
်အခုရက်ပိုင်းတွင်လုံခြုံရေးကောင်စီမှာဗြိတိန်နိုင်ငံကဥဆောင်ပြီးမြမအရေးတင်သွင်းဖို့ရှိတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဘယ်လိုအဖြစ်ဘယ်လိုဆုံးဖြတ်ချက်တွေထွက်ပေါ်လာမလဲဆိုတာတော့မသိနိုင်သေးပါဘူး။ဒါအပြင်မြမအရေးနဲ့ပတ်သက်လာရင်ကုလသမဂ္ဂဆင်မြင့်မှာရောနောက်ွယ်မှာပါ။ရိုဟင်ဂျာအရေးဟာအဓိကကြတဲ့အကြောင်းရင်းတရားဆိုတာကိုသတိပြုကြဖို့လိုအပ်ပါတယ်။အရှိတီမောသမရဟိုဆေရာမုစ်ဟူတာကတော့89ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံဆင်မြင့်ထက်ကနေမြန်မာပြည်သူတို့ရဲ့အခြေအနေနဲ့ပတ်သက်ပြီးအခုလိုပြောကြားခဲ့ကြောင်း BBC ကဖော်ပြခဲ့ပါတယ်မြန်မာနိုင်ငံကပြည်သူတွေဟာနိုင်ငံတကာရဲ့ပြစ်ပယ်ခြင်းခံထားရတယ်တစ္ဆာဖောက်ခံထားရတယ်လို့ခံစားနေကြရပါတယ်ကမ္ဘာကြီးကယူကရိန်းကိုခေတ်မီစစ်လက်နက်ပစ္စည်းတွေဒုက္ခသည်အရသားတွေအတွက်လူသားချင်းစာနာမှုအကူအညီတွေရရရရကူညီပေးနေတာကိုမြန်မာပြည်သူတွေကမေးခွန်းထုတ်နေပါတယ်ဘာကြောင့်မြန်မာပြည်မှာဖြစ်နေတဲ့စစ်ပွဲကိုကြတော့တိတ်ဆိတ်နေတယ်ဆိုတာမေးနေကြပါတယ်။ဒါပေမဲ့မြမပြည်သူတွေဟာဆက်လက်တိုက်ပွဲဝင်နေကြပါတယ်။ဆက်လက်အသေးခံနေကြပါတယ်လို့ပြောဆိုခဲ့ကြောင်းပါခင်ဗျာ
။ဒါကတော့ပြည်သွေးနိုင်တင်ဆက်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ကုလသမဂ္ဂဆင်မြင့်ဘော်ကမြမပြည်အကြောင်းကိုဆင်းနေတင်ပြခဲ့တာပါ။မတ်အင်ချင်းနိုင်ကအခုညတင်ဆက်ထားပါတယ်။ဆက်လက်ပြီးတော့ကျွန်တော်တို့ထုတ်လင်းပေးမယ်အစီအစဉ်တစ်ခုကတော့မြန်မာပြည်ကပေးစာကဏ္ဍအစီအစဉ်ဖြစ်ပါတယ်မတ်အေးသန္နာကျော်ကတင်ဆက်ထားပ
ါဘေးရေကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိမြတ်ရှင်VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ Coming on ဆိုတဲ့သောရရှင်ကတော့တိုင်းသားနာမည်ဖြစ်ပါလေ။ဒီမှာအတန်ထွက်မှတ်မှန်ခွင့်လွှတ်ပေးပါနော်။ဒီတော့ရှင်က VOE ကိုအစဉ်မြဲအားပေးနေပါလေတဲ့။အရင်အကောင့်ပြတ်သွားလို့အခုအကောင့်တင်နေအားပေးပါလေဆိုတော့ရေးလာပါလေ။ဟုတ်ကဲ့ပါ။ကျေးဇူးအထူးတင်ပါလေ။ကိုမျိုးဆိုတဲ့တော့ရှင်ကတော့မဲတဲ့တော်ကျွန်တဲ့ VOE ကမိတ်ဆွေများကျမ်းမာပါစေတဲ့။ဟုတ်ကဲ့။နေကောင်းကျမ်းမာပါလေ။ကျေးဇူးတင်ပါလေရှင်။သူက VOE ကထုတ်လွှင့်တဲ့ကမ္ဘာသတင်းတွေနားထောင်ရတာဘုဟုသုတအများကြီးရပါလေ။မြန်မာပြည်ကြီးလည်းအေးချမ်းပြီးတော့အဆင်ပြေချင်ပါပြီ။ကြွေမိတ်ဆွေအားလုံးကိုအားပေးလျက်ပါဗျာတဲ့ကျေးဇူးတင်ပါတယ်ကိုမျိုးကြီးဘေးကင်းကျမ်းပါစေလို့ပြန်ပြီးဆုတောင်းပေးစင်ပါတယ်နော် VOE အစီအစဉ်တွေကိုလည်းဆက်ပြီးတော့အားပေးနေပါဦးပုံမြင့်လိုင်ကမင်္ဂလာနှစ်နှစ်ခင်းပါ VOE တဲ့ VOE ဝိုင်းတော်သားတွေအားလုံးကျမ်းမာချမ်းသာပါစေကျွန်တော်တို့မြန်မာပြည်သူများအတွက်သတင်းဦးသတင်းမှန်တွေနေ့စဉ်တင်ဆက်ပေးနေတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာဆိုပြီးတော့ Messenger မှာစာတိုးလေးရေးလာပါတယ်ဟုတ်ကဲ့အခုလိုမျိုးနားဆင်အားပေးကြည့်ရှုတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။စာရေးလာတဲ့အတွက်လည်းအထူးကျေးဇူးပါ
ဘကုတိုင်းအနောက်ချမ်းကားပါဆိုတဲ့တော်ရှင်မိလေးကဗီဒီယိုဖွဲ့သားများအားလုံးကျမ်းမာကြပါစေ။ဗီဒီယိုကိုအားပေးနေပါတယ်။ကျမသမီးကဗီဒီယိုဘယ်တော့မှစပြီးတော့ပြပမှာအခြေချတာလေလို့မေးလို့သိချင်ပါတယ်။ဖြည့်ချပေးပါဗီဒီယိုဖွဲ့သားများအားလုံးကျမ်းမာချမ်းသာကြပါစေတဲ့။ဟုတ်ကဲ့ View American တန်ကအမေရိကန်ပြည်အောင်စုအစိုးရရဲ့လက်အောက်မှာရှိတဲ့သတင်းဌာနဖြစ်ပါတယ်။1942ခုနှစ်မှာအမေရိကန်သမ္မတဂျရဖို့လက်ထက်မှာစပြီးတော့တည်ထောင်ပြီးတော့ဘာသာစကား48မျိုးနဲ့တကမ္ဘာလုံးကိုရုပ်သံလွှင့်နေတာဖြစ်ပါတယ်။ View တစ်ခုလုံးရဲ့ဌာနကွဲတစ်ခုဖြစ်တဲ့ကျွန်တော်တို့ View မြန်မာဘာသာအစီအစဉ်ကလည်းအဲ့ဒီ1942မှာပဲစတင်ပြီးတော့အသံလွှင့်ပေးတာဖြစ်ပါတယ်ရှင်။သိကျင်တာသိရလောက်ပြီးထင်ပါရဲ့နော်။ဗီယိုအစီအစဉ်ကိုအမြဲအားပေးလျက်ပါဆိုပြီးချင်းတော်တိုင်းကတော်ရချင်းကတော့နာမည်မဖော်ပြပါနဲ့တဲ့
ဗီယိုကိုမနေ့ညနေနေ့တိုင်းသတင်းတွေနားထောင်နေပါတဲ့အကြိုက်ဆုံးကတော့ဥအောင်ခင်ရဲ့မြမကြီး30ချက်တွေပဲဖြစ်ပါတယ်အင်တာနက်လိုင်းမရတော့ရေဒီယိုကလေးပဲအားကိုးနေရတယ်ဒါမှနေ့တိုင်းသတင်းသူသတင်းမှရဖို့မပြတ်ပါလေဒါမှလည်းတက်ခက်လဲတည်ယူလို့မရတာကလည်းခက်ခဲတစ်ခုပါဗီယိုကိုပေးစာကန်တာကနေရေးဖို့မသိလို့မက်ဆန်ဂျာကနေရေးလို့ရတယ်လို့ကြားလို့ရေးလိုက်ပါတယ်VOA ဝန်တော်သားများစိတ်ကြည်လင်ဝမ်းမြောက်စွာနဲ့အစဉ်မပြတ်သတင်းများတင်ဆက်နိုင်ကြပါစေ
။စားထက်ပြီးတော့ရေးပါအောင်ရှင်။အနေနဲ့ကင်းပြီးတော့ကျန်းမာပါစေနော်။မြန်မာနိုင်ငံမှာနေ့စဉ်ဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့နေ့စဉ်ကျင်းလည်ရဘဝမှာကြေကြုံနေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သရရှင်နေကိုပိုင်းထင်မြင်ယူဆချက်ကိုရေးလာတဲ့စာတွေကိုလည်းကျမတို့လက်ခံရရှိပါတယ်။အဲ့ဒီထက်ကစာတချို့ကိုဆက်ပြီးတော့ဖော်ပြပေးသွားချင်ပါတယ်။ View ကိုစာရေးတာဒါပါနဲ့ဆိုနှစ်ခါရှိပါပြီ။ဆိုတော့ရွှေညောင်သားလေးကတော့သူ့ရဲ့ဒီမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သူ့အခြေအနေကိုဝေမျှပြီးတော့ရေးလာပါတယ်
။ခုမြန်မာပြည်မှာအငတ်ဘေးကြုံနေရတဲ့နေရာတွေဆိုစစ်ဘေးရှောင်နေရာတွေကများပါတယ်။ကျွန်တော်တို့ငယ်ငယ်ကအချိန်ကိုပြန်တရိယာမိပါတယ်။1982ဝင်းကျင်လောက်ကတော့ထင်မိပါတယ်။နေဝင်းစစ်အစိုးရကစံစဘာတွေနိုင်ငံခြားထုတ်ပြောင်းလို့တနိုင်ငံလုံးထမင်းငတ်ခဲ့တာလေ။ကျွန်တော်အဖိုးအမတွေကလယ်သမားတွေပါ။လယ်ဧက85အင်ကလောက်ပါတယ်။မနေ့စံပြုတ်ညဘက်ထမင်းစားခဲ့တယ်ဗျာ။ခုလဲကျွန်တော်အသက်62နှစ်ရှိပါပြီ။စစ်စိုးရလက်ထက်မှာတော့အချစ်ပါငတ်နေပြီဗျ။ကျွန်တော်ဇနီးကရန်ကုန်မှာတမီးနဲ့ကျွန်တော်ကထိုင်းမှာသတ်မိတွေနဲ့ပါပြန်မရသွားမရထမင်းကတားရောအချစ်မိသားစုပါအငတ်ဘေးကြုံနေရပါပြီဥနေဝတ်ထက်အခုစစ်အာဏာသိမ်းခေါင်းဆောင်ကတားသွားပြီစာရှည်သွားရင်ခုနှစ်ပါ VOE အဖွဲ့သားတွေအလုံးပျော်ရွှင်ချမ်းမြေ့ကြပါစေ
ရင်းဖွင့်နေတဲ့တော်ရရှင်ရဲ့စာတွေကိုလည်းဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်မောင်ကျော်ဆိုးဆိုတဲ့တော်ရရှင်ကတော့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တဦးပါတဲ့သူက
ကျွန်တော်ကဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တယောက်ပါ VOE မှာရင်ဖွင့်နေတော့ပါဗျာမွေးခဲ့တာကဇာတိမြန်မာပြည်နေတာကဒုက္ခသည်စခန်းကျွန်တော်တို့ဒုက္ခသည်စခန်းထဲမှာတစ်သက်လုံးနေရတာမှာလားမြန်မာပြည်မှာဘသူတက်လာတက်လာတာဝန်ယူမှုတာဝန်ခံမှုရှိရမှာလေဘာကူမှတာဝန်မယူနိုင်ရင်အနာဂတ်မြန်မာပြည်ရဲ့အခြေအနေဟာပူဆိုးလာမှာသိကြပါတယ်ရွှေညာရီနိုင်ငံတောင်းနေတာမဟုတ်ပါဘူးခင်ဗျာမိမိနေရက်ကိုတော့ပြောင်းခြင်းကြောင်းပြောချင်ပါတယ
်ဒီတော်ရှင်ကတခြားဘာမှတောင်းဆိုတာမဟုတ်ပါမိမိနေထိုင်ခဲ့တဲ့နေရက်ကိုပဲပြောင်းခြင်းတာဖြစ်ပါတယ်ဆိုတော့ရင်ဖွင့်ရေးသားလာပါတယ်ကျိုင်းခန့်ဒေတာကန်တူဖြစ်ပါတယ်ဆိုတော့ရေးလာတဲ့တော်ရှင်ရင်ဖွင့်စာကိုလည်းဝေမျှပေးခြင်းပါတယ်သူနေတဲ့ရှမ်းပြည်တောင်ပိုင်းကအခြေအနေနဲ့ပတ်သက်ပြီးတော့ရေးလာပါတယ
်ကျိုင်းခန့်ဒေတာရဲဆောက်မြို့နယ်ရှမ်းပြည်နယ်တောင်ပိုင်းမှာဖြစ်နေတဲ့ဖြစ်ရပ်ဆိုးတွေကိုမြက်ကန်းနေသူတွေဒီထက်ဆိုးလာမယ့်အခြေအနေတွေဖြစ်လာဖို့စောင့်နေတယ်လို့ပဲဖြစ်နေမှာပါဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတွေ့လို့ပြောခွင့်ရရင်ပြောပြလိုက်ပါလူငယ်တွေလူကြီးတွေပိုပိုစန့်ကျင်ပြီးစန့်ကျင်ဘက်ဖြစ်လာတဲ့အပေါ်ဘာမှတုံ့ပြန်မနေပါနဲ့လို့သူပြောသလိုချမှတ်ထားတဲ့စီမင်းစီကံဥပဒေတွေကိုသူ့လက်အောက်ကလူတွေကိုယ်တိုင်ကချိုးဖောက်နေတဲ့အပေါ်အမြင့်ပြက်အောင်လိုင်းမလုံတဲ့ရွေတော့မျက်စီမှိတ်ထားတဲ့ရွေတော့ကျွန်တော်တို့တွေကစန့်ကျင်တဲ့ဘက်ကိုပိုရောက်လာမှာဖြစ်ပါတယ်လို့ပြောပြပါ
စစ်ကောင်စီကခန့်အပ်ထားတဲ့သူတွေသူတို့ဒေတာမှာဘလို့ချင်းနေတွေနဲ့အုတ်ချုပ်နေကြတယ်ဆိုတဲ့အကြောင်းကိုဒီတော်ရရှင်ရင်ဖွင့်ပြီးတော့ရေးသားလာတာဖြစ်ပါတယ်။မန္တလေးကတော်ရရှင်တယောက်ရင်ဖွင့်လာတဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်ရှင်။အခုစောင်းဝင်းနေရေးအထူးကြက်တဲနေတဲ့ခင်မှာအွန်လိုင်းကနေပြီးတော့လိန်ညာငွေယူတဲ့ဖြစ်ရပ်တွေပို့တွေ့လာရပါတယ်ဆိုပြီးတော့ VOA တော်ရရှင်တွေကိုတတိပေးလာတာဖြစ်ပါတယ်
။ကျွန်တော်ကဇော်ဇော်ပါမန္တလေးကပါ
အခုတလော Facebook မှာ online ချင်းငွေအတုလိမ်တာတိတ်များနေပါတယ်သူတို့လိမ်ပုံတွေကတော့စာရွက်စာတမ်းချင်းနဲ့ချင်းငွေပမာဏကိုကြည့်ပြီးဆင်းရဲငွေကိုလိမ်တာပါတော်တော်များများမရှိဆင်းရဲသားတွေထိတာများပါတယ် VOA ကတဆင့်အသိပညာပေးစီလိုပါတယ်ဗျာနောက်တစ်ခုကတော့မလေးရှားကိုအောက်လန်းကလာတဲ့သူတွေနဲ့ပြန်တဲ့သူတွေမကြာခဏအဖမ်းဆီးခံရတာစိတ်မကောင်းစွာကြားနေရလို့ပါအခုထိုင်းနိုင်ငံကဆေးကြောက်ကိုတရားဝင်သတ်မှတ်လိုက်ပြီးမလေးရှားနိုင်ငံကဆေးကြောက်ကပြစ်ဒဏ်ကြီးပြီးလုံးဝနှိမ်နင်းနေတဲ့အတွက်ထိုင်းနဲ့မလေးရှားနယ်စပ်တစ်ချောက်လုံခြုံရေးအထူးတိုးမြှင့်ချထားပါတယ်အဲ့ဒါကိုမသိတဲ့ပွဲစားလူမောင်ခိုးတွေစကားယုံမိလို့စည်သေးလိုက်ရတဲ့သူတွေအများကြီးတွေ့ရပါတယ်သူတို့တွေစီးပွားရေးအဆင်မပြေကြတော့ပူထူပြီးအုံနောက်ကအမှန်အမှားဆင်ခြင်ဖို့တောင်သတိမရကြတော့ပါဘူး VOA ရေလေလိုင်းကနေသတိလေးပေးလိုက်ပါဗျာကျေးဇူးတင်ပါတယ
်ဒါကမန္တလေးမှာလင်ညာပြီးတော့ဒီ online ကနေငွေတောင်းတဲ့ကိစ္စနောက်ပြီးတော့နိုင်ငံသားပြပထွက်ပြီးတော့အလုပ်လုပ်ကြမယ်ဆိုရင်လေဒီမလေးရှားတို့ထိုင်းတို့သွားတဲ့သူတွေဘလို့အခြေအနေတွေကိုသိထားတယ်လဲဆိုတာကိုသူသတိပေးလာတာပါဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှရင်ရက်ချင်ပါတယ်เนาะအားလုံးတွေအနေနဲ့ကင်းပြီးတော့ပုံမှုအဆင်ပြေတဲ့သတင်းတစ်ပတ်စားနိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ် Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော် view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသောရရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေရဲ့ကင်းရှင်း၊ရှင်လန်းချမ်းမြေကြပါစေရှင
်။ဗာဧသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်။VOA ရဲ့တနင်္လာနေ့မနေ့ဖက်အတန်လင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းတွေတွေကတူတာအစီအစဉ်ကိုတင်ဆက်ပါမယ်။နိုင်ငံတကာသတင်းတွေကြီးစုနာတော်တာဆင်ရတဲ့အခါမှာဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘ ഹു တူတာရရှိစေဖို့မညွညွလွင်တင်ဆက်ပေးထားတာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့တနိုင်ငံနဲ့တနိုင်ငံခီးသွွားလည်ပတ်ကြတဲ့အခါအသုံးပြုရတဲ့နိုင်ငံကူးလက်မှတ် passport တွေအကြောင်းကိုပြောပြထားပါတယ်။နာတော်တာဆင်ပါ
ကမ္ဘာလက်ခီးသွားလုပ်ငန်းဆိုတာကကမ္ဘာစီးပွားရေးလုပ်ငန်းကြီးတွေထဲမှာအဓိကအရေးပါတဲ့လုပ်ငန်းကြီးတစ်ခုဖြစ်ပါတယ်။ကမ္ဘာပေါ်မှာရှိတဲ့လူဦးရေရဲ့10ယောက်မှ1ယောက်ဟာဒီလိုခီးသွားလုပ်ငန်းတွေနဲ့ဆက်ဆက်ပတ်သက်လုပ်ငန်းနေကြတဲ့အလုပ်သမားတွေလည်းဖြစ်ကြပါတယ်။တချို့နိုင်ငံတွေရဲ့ GDP 20ရာနှုန်းကျော်ဟာခီးသွားလုပ်ငန်းတွေပေါ်မူတည်နေတာလည်းဖြစ်ပါတယ်။ကမ္ဘာကယောဂဘေးကြီးကြုံတွေ့ကြရပြီးနောက်ပိုင်း2022ခုနှစ်နှစ်စမိုင်းကာလတွေရဲ့ကမ္ဘာလက်ခီးသွားနှုန်းဟာ2021ကတည်းကနှစ်ဆတိုးလာပေမဲ့ရုရှားယူကရိန်းစစ်ပွဲရဲ့ရိုက်ခတ်မှုအနေနဲ့ကမ္ဘာခီးသွားလုပ်ငန်းမှာအမေရိကန်ဒေါ်လာ14ဘီလီယံလောက်ထိခိုက်မှုရှိခဲ့တာပါကမ္ဘာစီးပွားရေးမှာအချက်ချာကြတဲ့ဒီကမ္ဘာလက်ခီးသွားလုပ်ငန်းကြီးအပေါ်အတိအမှတ်ပြုတိုးတက်မှုတွေရှိစေဖို့
1980年に古来の世界の国にゴレワールドリズムでガバレ聞いたにあっぴ古来ためがが頼まれてばれ。ディロトナイガンガニトナイガン聞いたじゃれか。ナイガンクレマパスポートで登記ピレパニタイグンビザリ、ジョテンヤユジャラシテル。途中ナイガンのや、ナイガンクレマ追加ろ。ジョテンビザヤユラ妙ムルベ。てかれ運要れパトワラルやられれしばれ。 ဒါကြောင့်ကမ္ဘာနိုင်ငံအသီးသီးကနိုင်ငံကူးလက်မှတ်ပို့ချအုပ်တွေထဲမှာဘယ်နိုင်ငံကိုမဆိုလွတ်လွတ်လပ်လပ်ခရီးသွားလာခွင့်အရှိဆုံးနိုင်ငံကူးလက်မှတ်တွေကိုကြည့်မယ်ဆိုရင်တော့နိုင်ငံမောင်း192ကိုဆက်3နိုင်ငံကိုဗီဇာရယူဖို့မလိုပဲသွားလို့ရတဲ့နိုင်ငံကူးလက်မှတ်ကဂျပန်နိုင်ငံကူးလက်မှတ်ပဲဖြစ်ပါတယ်။ဂျပန်နိုင်ငံရဲ့နိုင်ငံကူးလက်မှတ်ကိုကမ္ဘာမှာအကောင်းဆုံးအင်အားအ
ိုင်ငံကိုဗီဇာရယူစရာမလိုဘဲသွားလာနိုင်ပြီးဒုတိယအင်အားအရှိဆုံးအကောင်ဆုံးပဲဖြစ်ပါတယ်။ဂျာမနီနဲ့စပိန်နိုင်ငံကူးလက်မှတ်တွေကတော့နိုင်ငံပေါင်း190ကိုဗီဇာမလိုဘဲသွားလို့ရပါတယ်။ဖင်လန်၊အီတလီ၊လူဇင်ဘာ့နိုင်ငံကူးလက်မှတ်တွေက189နိုင်ငံ၊ဩစတြီးယား၊ဒိန်းမတ်၊နယ်သာလန်၊ဆွီဒင်တို့က188နိုင်ငံ၊ပြင်သစ်၊အိုင်ယာလန်၊ပေါ်တူဂီနဲ့ UK တို့က189နိုင်ငံ၊ဘယ်လ်ဂျီယံ၊နယူးဇီလန်၊နော်ဝေး၊ဆွစ်ဇာလန်၊အမေရိကန်ပြည်အောင်စုတို့က186နိုင်ငံ၊ဩစတြေးလျ၊ကနေဒါ၊ချက်ရီပပ်ဘလစ်၊ဂရိ၊မော်တော်တို့က185နိုင်ငံ၊ဟန်ဂေရီက183နိုင်ငံ၊လစ်သူအေးနီးယား၊ပိုလန်နဲ့ဆလိုဗေးကီးယားနိုင်ငံတို့က182နိုင်ငံကိုဗီဇာမယူဘဲသွားလို့ရပြီးအကောင်းဆုံးနိုင်ငံကူးလက်မှတ်ထိပ်တန်း10နိုင်ငံစာရင်းဝင်တွေပဲဖြစ်ကြပါတယ်။ဗီဇာကင်းလွတ်မှုအနည်းဆုံးနိုင်ငံကူးလက်မှတ်နိုင်ငံကတော့အာဖဂန်နစ္စတန်နိုင်ငံဖြစ်ပါတယ်။ဗီဇာကင်းလွတ်ခွင့်နဲ့သွားလို့ရတဲ့နိုင်ငံက28နိုင်ငံပဲရှိတာပါ။အဲဒီနောက်မှာတော့အီရတ်နိုင်ငံကူးလက်မှတ်က29နိုင်ငံ၊ဆီးရီးယားကနိုင်ငံ30၊ပါကစ္စတန်က32နိုင်ငံ၊ယီမန်က34နိုင်ငံဖြစ်ပြီးဗီဇာကင်းလွတ်ခွင့်အနည်းဆုံး9နိုင်ငံပဲဖြစ်ပါတယ်။အရှေ့တောင်အာရှအာဆီယံနိုင်ငံတွေကိုကြည့်မယ်ဆိုရင်တော့စင်ကာပူနိုင်ငံကူးလက်မှတ်ကနိုင်ငံပေါင်း192နိုင်ငံကိုဗီဇာမြူပဲသွားလို့ရနိုင်တဲ့အကောင်းဆုံးနိုင်ငံကူးလက်မှတ်ဖြစ်ပါတယ်။မြန်မာနိုင်ငံကူးလက်မှတ်ကတော့နိုင်ငံ48နိုင်ငံကိုပဲဗီဇာမြူပဲသွားနိုင်တာကြောင့်အာဆီယံနိုင်ငံတွေထဲမှာအင်အားအနည်းဆုံးနိုင်ငံကူးလက်မှတ်တစ်ခုပဲဖြစ်ပါရဲ့ရှင်
။မန်ညိုညိုလင်းတင်ဆက်တဲ့သတင်းတွေထဲကသုဒ္ဓအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့ကဘာတလားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ပြီးခဲ့တဲ့အပတ်ထဲကအမြင့်ပေ2000ကျော်ကကဘာဆွမ်းငင်အာမဲတဲ့အခြေအနေမှာဘောလုံးပွဲတပွဲကစားခဲ့ကြပါတယ်။ဘော့စနီးယားနိုင်ငံသားတယောက်ဟာအသက်88နှစ်အရွယ်မှာ sky diving လို့ခေါ်တဲ့လေယာဉ်ပေါ်ကနေလေထီးနဲ့ခုံတဲ့အာကစားနည်းကိုလုပ်ပြခဲ့ပါတယ်။ဒီလိုကဘာတလားကထူးထူးခြားခြားသတင်းလေးတွေကိုကိုငင်းချမ်းနဲ့မတ်ခင်ပြူထွေးတို့ကတင်ပြထားပါတယ
်။ပြီးခဲ့တဲ့သတင်းပတ်ကအမြင့်ပေ2000ကျော်ကဘာဆွေးငင်ရမယ့်အခြေအနေမှာဘောလုံးပွဲတစ်ပွဲထူးခြားကစားခဲ့ကြပါတယ်။ဒီဘောလုံးပွဲကိုတော့ parabolic အခုံးပုံစံပြန်တန်းတဲ့လေယာဉ်ပေါ်မှာကစားခဲ့တာဖြစ်ပြီးကဘာအမြင့်ဆုံးနေရာမှာကစားတဲ့ဘောလုံးပွဲအဖြစ်ဂင်းနေကဘာစံချိန်ချိုးသွားခဲ့ပါတယ်။ Mastercard အချွေးဝယ်ကတ်ကုမ္ပဏီကထောက်ပံ့ပေးထားတဲ့ဒီပွဲကိုတော့လေယာဉ်ထဲကအထူးပြုလုပ်ထားတဲ့ဘောလုံးကွင်းထဲမှာတစ်ဖက်၄ယောက်စီနဲ့ကစားခဲ့ကြတာပါ။2000ခုနှစ်မှာကမ္ဘာအကောင်းဆုံးဘောလုံးသမားအဖြစ်ရွှေဘောလုံးဆုရခဲ့တဲ့ပေါ်တူဂီကံဝင်ဘောလုံးသမားလူးဝစ်ဖီဂိုကလည်းပါဝင်ကစားခဲ့ပြီးသူပါဝင်တဲ့အနီးအသင်းကပြိုင်ဘက်အဝအသင်းကိုနှစ်ဂိုးတစ်ဂိုးနဲ့အနိုင်ရသွားပါတယ်။ဒီထဲမှာသူကလည်းတဂိုးသွင်းလိုက်နိုင်တာပါ။အချင်းတွေကလုံးဝမကြည့်တဲ့အတွက်ကစားရတာခက်ခဲပါတယ်လို့ဘောလုံးသမားဖီဂိုကပြောပါတယ်။ဘောလုံးသမားတွေဟာကမ္ဘာဆွဲငင်ရမယ့်တဲ့အချိန်ဒီမှာလီထဲမျောပါနေပြီးတော့လေရင်အမိုးမှပါတဲ့လက်ရန်တွေကိုတိုက်ထားပြီးတော့ကစားရတာပါရှင်။
ဘော့စနီးယားနိုင်ငံသားတယောက်ဟာအသက်88နှစ်အရွယ်မှာ sky diving လို့ခေါ်တဲ့လေယာဉ်ပေါ်ကလေထီးခုံတဲ့အာကစားနည်းကိုလုပ်ပြခဲ့ပါတယ်။ Ibrahim Kalisat အတွက်ဒါဟာ1488ကြိမ်မြောက်လေထီးခုံပြတာဖြစ်ပြီးတော့အခုလိုတဲထိတ်ရင်ဖို့အာကစားနည်းဟာလူငယ်တွေအတွက်ပဲမဟုတ်ဘူးဆိုတာကိုတတ်သိပြလိုက်တာပါ။ဘော့စနီးယားနိုင်ငံအနောက်မြောက်ပိုင်းဘီဟတ်မြို့မှာပြီးခဲ့တဲ့ပတ်ကကျင်းပခဲ့တဲ့လေထီးခုံပြိုင်ပွဲအတွင်းမှာဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပြီးတော့သူဝင်ပြိုင်တဲ့နေရာတိုင်းမှာသူ့ကိုနှွင်းနှွင်းထွေထွေကြိုဆိုကြတယ်လို့ကလက်ဆက်ကပြောပါတယ်။သူဟာဥရောပမှာအသက်အကြီးဆုံးလေထီးခုံတဲ့သူတစ်ယောက်ဖြစ်ပြီးတော့ဒီနေ့ကမ္ဘာမှတ်တမ်းစံချိန်ဝင်ဖို့အတွက်နောက်10နှစ်လောက်အထိ လေဒီဆက်ခုံနေအောင်မယ်လို့လဲသူကပြောပါတယ်ပြီးခဲ့တဲ့လအတွင်းသူဝင်ပြိုင်ခဲ့တဲ့ပြိုင်ပွဲတစ်ခုမှာ၅ရက်အတွင်းလေဒီ၂၀တချိန်ခုံခဲ့ပြီးတော့သူကျမ်းမာရေးကောင်းမွန်တဲ့အကြောင်းတက်တေကန်စာရွက်ထုတ်ပြနိုင်တဲ့ရွေးတော့လေဒီခုံနဲ့အတင်းတွေကလည်းလေဒီကိုငှားပေးနေမှာဖြစ်ကြောင်းပြောပါတယ်ကလပ်ဆက်ရဲ့အကြီးဆုံးရည်မှန်းချက်ကတော့သူ့ကိုယ်ပိုင်လေဒီတစ်ခုပိုင်ဆိုင
ဒီတဲ့နိုင်ငံ apps တောင်းတဲ့မြေပေါ်မှာဝစ်စုံပုံစံမျိုးမျိုးဝစ်ဆင်ထားတဲ့လူတွေပါတယ်။အင်ကနာဗယ်လေဟုန်စီးတဲ့ပွဲကိုပြည်ခဲ့တဲ့သတင်းဘက်ကကျင်းပါပါတယ်။ဒီပွဲမှာအကောင်းဆုံးဝစ်စုံနဲ့လေဟုန်စီးနိုင်ခဲ့တဲ့သူကိုစုပြီးရွေးချယ်တာဖြစ်ပြီးပြင်သစ်နယ်ကမ္ဘာတဝန်းကလူအယောက်100လောက်ပါဝင်ဆင်နွှဲကြပါတယ်။ဘီလီယက်ခုံကြီးအလဲမှာချပြီးလေဟုန်စီးကြတဲ့သူတွေပါဝင်တယ်လို့ Top Gun ရုပ်ရှင်ဇာတ်ကားတွေကပါတဲ့ဇာတ်ကောင်တွေလိုဝစ်ဆင်တဲ့သူတွေအပြင်ဗြိတိန်ဘီယမကြီးအဲလီဇဘက်လိုဝစ်ဆင်ထားတဲ့သူတွေလည်းပါပါတယ်။အခုလိုပွဲကိုတော့1980ခုနှစ်ကစတင်ကျင်းပခဲ့တာဖြစ်ပြီးကိုဗစ်ကပ်ရောဂါကာလ2020မှာပွဲဖြတ်လိုက်ရတယ်လို့2021ခုနှစ်မှာလည်းလူနည်းနည်းနဲ့ကျင်းပခဲ့ပါတယ်ဒီနှစ်မှာတော့အရင်ကလိုပဲပြန်ကျင်းပနိုင်ခဲ့ပြီးပွဲလာကြည့်တဲ့သူပေါင်း 9,000 နီးပါးတက်ရောက်ခဲ့တယ်လို့ဒီပွဲကိုပူးတွဲစီစဉ်သူတို့ကပြောပါတယ်ရှင
်ကမ္ဘာပထမဦးဆုံးလျှက်စစ် Monster Truck ကားအကြီးတစ်မျိုးကို American ပြည်ထောင်စု Detroit မြို့ကားပြပွဲမှာပြသခဲ့ပါတယ်Ford company ကထုတ်လုပ်တဲ့ Bigfoot 20 လို့နာမည်ပေးထားတဲ့ဒီကားကြီးဟာကားသေးလေးတွေကိုတက်ကြိတ်ပြတာကိုလည်းပွဲလာရောက်သူတွေကရင်သက်ရှုမောပွဲရာကြည့်ရှုခဲ့ရပါတယ်2021ခုနှစ်ကစတင်မိတ်ဆက်ခဲ့တာမှာဒီကားရဲ့အလေးချိန်ဟာပေါင်11,000ကျော်အလေးချိန်ရှိပြီးတော့အခုနှစ်မှာတော့ဒီကားရဲ့10နှစ်ပြည့်မြောက်တဲ့နှစ်လည်းဖြစ်ပါတယ်ဒီကားကြီးတွေရဲ့တာယာဟာစေဘီကျော်အမြင့်ရှိပြီးတော့ကားကိုယ်တည်းရဲ့အမြင့်ကတော့15ဘီကျော်ရှိပြီးအရှိကတော့ပေ20ကျော်ရှိပါတယ်ဒီကားပြပွဲကိုကိုရိုနာကပ်ရောဂါကာလအတွင်းခဏရပ်နားခဲ့ရပေမဲ့လည်းပြီးခဲ့တဲ့အပတ်ထဲမှာပြန်ကျင်းပနိုင်ခဲ့တာပါခင်ဗျာ
ဒါကတော့ကဘာတလာထူးခြားတဲ့သတင်းအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းကျုပ်တွေကိုတော့မတ်တန်ကြီးထိုက်ကပြောပြပါမယ
်။ယူကရိန်းနိုင်ငံရှေ့ပိုင်းကထောက်ပံ့ပို့ဆောင်ရေးအချက်ချချတဲ့လိုင်မန်မျိုးကိုအပြည့်အဝထိန်းချုပ်လိုက်ကြောင်းယူကရိန်းကတင်းငွေတွေနေမှာပြောပါတယ်။ဒီဒေတာဟာဆိုရင်ပြီးခဲ့တဲ့သတင်းပတ်အတွင်းရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားရဲ့ပိုင်းနဲ့အဖြစ်ချိန်ညာခဲ့တဲ့အထက်မှာဒစိမ့်တစ်ပိုင်းအဖြစ်ပါဝင်ပါတယ်။လိုင်မန်ဟာအပြည့်အဝရှင်းလင်းပြီးဖြစ်ကြောင်းယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကသူ့ရဲ့ Telegram မှာတင်ထားတဲ့ဗီဒီယိုအတူထဲမှာချိန်ညာပါတယ်။လိုင်မန်မျိုးရဲ့အခြေအနေနဲ့ပတ်သက်လို့တော့ရုရှားဘက်ကတင်းငွေတွေနဲ့မှတစုံတရာမပြောပါဘူး။ဒါပေမဲ့လည်းယူကရိန်းတပ်တွေအဝိုင်းခံရမှာစိုးရိမ်နေကြောင်းအဲ့ဒီဒေတာရင်းကရုရှားတပ်တွေဆုတ်ခွာထားကြောင်းစနေနေ့မှာပြောဆိုထားပါတယ်။ယူကရိန်းစစ်ပွဲအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေနဲ့အသက်ဆုံးရှုံးမှုတွေရပ်တန့်မှုပုပ်ယဟမင်းကြီးဖရန်စစ်ကရုရှားသမ္မတဗလာဒီမီယာပူတင်ကိုတောင်းဆိုလိုက်ပါတယ်။အီရန်နိုင်ငံမှာရဲကထိမ့်သိမ်းထားစဉ်အတွင်းအမျိုးသမီးငယ်တဦးသေဆုံးခဲ့ရမှုအပေါ်ဆန္ဒပြပွဲတွေဟာဆိုရင်နိုင်ငံကိုမတိမငြိမ်ဖြစ်စေနိုင်ကြောင်းအီရန်လွှတ်တော်ဥက္ကဋ္ဌကတင်းငွေတွေနဲ့မှသတိပေးလိုက်ပြီးငြိမ်းချမ်းတည်ငြိမ်ရေးကိုချင်းချောက်သူတွေလို့တုံ့နှုံပြောဆိုလိုက်ပြီးလုံခြုံရေးတပ်ဖွဲ့တွေကပြင်းပြင်းထန်ထန်ကင်တွယ်ဖို့လည်းသူကတိုက်တွန်းပါတယ်။အင်ဒိုနီးရှားနိုင်ငံအရှေ့ဂျာဘာကဘောလုံးကွင်းတစ်ခုမှာစနေနေ့ညကလူအုပ်ပိတာကြောင့်အနည်းဆုံးလူ125ဦးသေဆုံးခဲ့ရပြီးလူ180လောက်ဒဏ်ရာရခဲ့ပါတယ်။သေဆုံးသူအရက်အတွက်ကို154ဦးကနေ125ဦးထိရဲတပ်ဖွဲ့ကရှော့ချတာဖြစ်ပါတယ်။သေဆုံးသူတွေကတချို့ကိုနှစ်ကြိမ်ထည့်သွင်းတွက်ချက်ထားတာကိုအနာပိုင်းတို့တွေ့ရှိခဲ့တာဖြစ်ပါတယ်ရှင
်။ဒါကတော့သတင်းအချင်းချုပ်တွေကိုမတ်သိန်းကြီးထိုက်ကပြောပြသွားတာပါခင်ဗျာဒီကနေ့အစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လို့ရမှုအဖြစ်နှခဲကတော့ကိုခင်မောင်စိုးမင်းကတာဝန်ယူခဲ့ပါတယ်အတန်ပန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Charles Stanmore နဲ့ Derek Smith တို့ဖြစ်ပါတယ်ကျွန်တော်တို့ရဲ့တင်းနှလာနေမနက်ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်မြန်မာပြည်သူပြည်သားအားလုံးလည်းဘေးအန္တရာယ်ကင်းပြီးလူရဆန္ဒပြေဝကြပါစေကျွန်တော်ကတော့အစီအစဉ်မူဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.